Welcome to the Voice of America in Burmese.
ပြန်နေကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2022ခုနှစ်အော်တိုဘာလ10ရက်တောက်ကြနေ့မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ2540 51နဲ့ VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝင်တင်ဆက်သွားမှာဖြစ်ပါတယ်ဗျာ
မင်္ဂလာပါရှင်ကျွန်မခင်မြတ်တပ်ပါဒီမနေ့ခင်းတင်းတွေကိုကုခင်မောင်စိုးမင်းနဲ့အတူပြောပြပေးပါပါ2022နှစ်လယ်လောက်မှာကမ္ဘာလူဦးရေ80ရာခိုင်နှုန်းကိုကိုဗစ်ကာဝေးဆေးထိုးနိုင်ဖို့အတွက်မျှော်မှန်းထားတယ်လို့ကုလသမဂ္ဂကပြောပါတယ်မြန်မာပါဝင်3နိုင်ငံကိုအိန္ဒိယကကိုဗစ်ရှီးထိုးဆေးတသန်းပေးလို့ရှိပါတယ်အစိုးရနှိမ့်ဝက်ချက်ဥပဒေနဲ့တရားစွဲခံရတဲ့ဩစတြေးလျစီးပွားရေးပညာရှင်ရှောင်းတန်တို့အတွက်ရုံးချင်းမှာစကားပြန်ထားဖို့ရုံးတော်ကခွင့်မပြုဘူးလို့သူရှေ့နေကပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညောင်ဝင်း
โอเคပါခင်ဗျာအဲ့လိုထိတ်တန်းရောက်သတင်းတွေကြီးညာပြီးမှာတော့ဒီစကိုင်းတိုင်းအတွင်းမှာစစ်ကောင်စီတပ်တွေကဒီဖိအားပေးပြီးတော့ထိုးစစ်ဆင်လာနေတာကြောင့်ဒေသခံဒီ PDF တပ်တွေစူပေါင်းကာကွယ်သွားဖို့ပြင်ဆင်နေကြပါတယ
်တမျိုးနယ်ကိုစစ်ကောင်စီတိုက်နေနောက်တမျိုးနယ်ကနောက်ကပိတ်ပိုက်တာတော့ဒီလိုမျိုးတမျိုးနယ်ကိုဖိနေရင်တမျိုးနယ်ပေါ်လမ်းဖြတ်တော့တိုက်ခိုက်တာမျိုးတွေအဲတယောက်အပြန်လမ်းလည်းမခေရ
သတင်းတွေပြီးမှာနားဆင်ရဖို့ရှိပါတယ်ဗျာမိုးစဘာ၊နှွေစဘာ၊တန်းကင်းစည်းကိုစစ်ကောင်စီကနေပြီးတော့ဈေးချပြီးတော့တတ်မှတ်လိုက်တာကြောင့်လေသမားတွေဘလို့အခက်ကြုံလာရနိုင်တယ်လေဆိုတာကိုလည်းတင်ပြအောင်ပါပါ။ချင်းလေးကိုတားကြောဖြတ်တဲ့နီးနဲ့ယောဂပိုပြန်ပွားတာကိုကာကွယ်ဖို့ပြင်ဆင်နေကြပါပြီ။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်သွားပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်တာမျိုးသက်နဲ့ကိုခမောင်စိုးမင်းတို့ပြောပြပေးပါအောင်ပြန်
ဒီနှစ် 2021 ခုနှစ်ကုန်လမှာကမ္ဘာလူဦးရေ40ရာခိုင်နှုန်းမှာ COVID-19 ကာဝေးဆေးထိုးပြီးသားဖြစ်စေဖို့နဲ့2022နှစ်လယ်လောက်မှာကမ္ဘာတစ်လွှာရာခိုင်နှုန်း80လောက်ထိကာဝေးဆေးထိုးပြီးသားဖြစ်စေဖို့အတွက်ကုလသမဂ္ဂကရည်မှန်းထားတယ်လို့ကုလသမဂ္ဂအကြီးအမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ
် With vaccine production now at nearly 1.5 billion doses per month
အခုချိန်မှာကာဝေးဆေးထုတ်လုပ်မှုကတလကိုဆေးအလုံးကြီးပေါင်း 1.5 ဘီလီယံလောက်ထုတ်နိုင်တာကြောင့်ဒီနှစ်ကုန်လမှာဆိုနိုင်ငံအားလုံးမှာရှိတဲ့လူဦးရေ40ရာခိုင်နှုန်းလောက်ကိုဆေးထိုးပေးနိုင်မှာဖြစ်ပါတယ်။တကယ်လို့ဆေးအလုံးကြီး10ဘီလီယံလောက်ကိုစုစည်းနိုင်မယ်ဆိုရင်တော့ကမ္ဘာတစ်လွှာနှစ်နဲ့တကဆေးဖြန့်ဖြူးပေးနိုင်မယ်လို့ပြောထားတာပါ။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲ Tedros Ghebreyesus ကတော့အခုချိန်ထိဆိုကမ္ဘာတစ်လွှာ COVID ကာဝေးဆေးအလုံးကြီး 6.5 ဘီလီယံလောက်ဖြန့်ဖြူးပေးခဲ့ပြီဖြစ်ကြောင်းနဲ့80ရာခိုင်နှုန်းသတ်မှတ်ချက်ပြည့်မီဖို့ဆိုရင်နောက်ထပ်ဆေးလုံးရေ5ဘီလီယံလောက်လွန်နေသေးတယ်လို့ပြောပါတယ်။ဒါပေမဲ့လက်ရှိကာဝေးဆေးထုတ်လုပ်တဲ့နှုန်းကိုကြည့်ရင်အခုရထားတဲ့သတ်မှတ်ချက်ပြည့်ဖို့လုံနိုင်မယ်လို့လည်းပြောပါတယ်။အခုချိန်ထိကမ္ဘာတစ်လွှာကိုဗစ်ကူးစက်ဆန်းသူတန်း230ကျော်ရှိပြီးသေဆုံးသူက5သန်းနီးပါးရှိတယ်လို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်
။အိန္ဒိယ၊ထိုင်း၊တောင်အာဖရိက၊ဘရာဇီးနဲ့တူရကီအပါအဝင်နိုင်ငံ48နိုင်ငံကနေပြည်ထောင်နိုင်ငံကိုလာရောက်လည်ပတ်သူတွေကိုကိုဗစ်ကယောဂါကန့်သက်ချက်ကွာရတီးဝင်ရမယ်ဆိုတဲ့သတ်မှတ်ချက်တွေပြည်ထောင်နိုင်ငံကဖော်ပြပေးလိုက်ပါတယ်။ကြီးကြတဲ့နှစ်နဲ့ဒီနှစ်နွေရာသီနှစ်ခုပေါင်းရဲ့ခီးသွွားလုပ်ငန်းကဝင်ငွေတွေကိုဆုံးရှုံးခဲ့ရပြီးတဲ့နောက်အခုလိုလှုပ်ဆောင်လိုက်တာဖြစ်ပါတယ်။အဲ့ဒီအတွက်တနင်္လာနေ့ကစပြီးအဲ့ဒီနိုင်ငံကိုလာရောက်မဲ့ကိုဗစ်ကယောဂါကာကွယ်ဆေးထိုးပြီးသားခီးသွွားတွေအနေနဲ့ရောက်ရောက်ချင်းအရင်ကသတ်မှတ်ထားသလိုဟိုတယ်မှာစောင့်ကြည့်စစ်ဆေးဆယ်ရဲ့ကွာရတီးဝင်စရာမလိုအပ်တော့ပါဘူး။ဒါပေမဲ့လည်းကိုလံဘီယာ၊ဤကွေတိုပနားမားနဲ့ဗင်နီဇွဲလားအပါအဝင်နိုင်ငံ9နိုင်ငံကလာမဲ့ခီးတရီအတွက်ကိုတော့ကိုဗစ်ကယောဂါစောင့်ကြည့်စစ်ဆေးကွာရတီးသတ်မှတ်ချက်တွေအတိုင်းဆက်လက်သတ်မှတ်ထားပါတယ်။ဗြိတိန်အစိုးရက AstraZeneca, Pfizer, BioNTech, Moderna နဲ့ Johnson & Johnson ကိုဗစ်ကယောဂါကာဝယ်ဆေးတို့ကိုအတိအမှတ်ပြုထားပါတယ်။ဗြိတိန်နိုင်ငံမှာကိုဗစ်ကယောဂါပြန့်ပွားတဲ့ကာလအတွင်းစီးပွားရေးဆုံးရှုံးမှုတွေပြန်လည်ကာမိစေဖို့အတွက်ရှုပ်ထွေးတဲ့ခီးသွွားလုပ်ငန်းကန့်သက်ချက်တွေအပေါ်ကို Ryanair နဲ့ EasyJet လေကြောင်းလိုင်းကုမ္ပဏီတွေကမေးခွန်းထုတ်ခဲ့ကြပါတယ်ခင်ဗျာ
တရုတ်ကတိုက်ခိုက်လာမယ်ဆိုရင်အသင့်ရှိအောင်ထိုင်ဝမ်တပ်ဖွဲ့တွေကိုလျှို့ဝှက်လေ့ကျင့်ပေးဖို့အတွက် American တပ်တွေထိုင်ဝမ်ကိုရောက်နေတယ်ဆိုတဲ့သတင်းကို American ကာကွယ်ဌာနအရာရှိတွေကအတည်ပြုပေးဖို့ညွှန်းဆိုပါတယ်ထိုင်ဝမ်ကြီးတဲ့လက်ရွေးစင်ဖွဲ့ကို American ထုတပ်ဖွဲ့ဝင်နတာဇင်လောက်ကလေ့ကျင့်ပေးနေတယ်လို့ American Marine တပ်ဖွဲ့ကလည်းတခြားထိုင်ဝမ်တပ်သားတွေကိုရေချောင်းစီးရီးဖြူခါတွေလေ့ကျင့်ပေးနေတယ်လို့ American Namaji Drinza, the Wall Street Journal, got Chedavini Majigaraba, Tapian, American Tatri Gulu, Legend Pinida, Manila Korea Pitelu, Lepiobari. Did it then Popia Chenna, but the B, Pentagon Satanajo, Yashi Riga, TP Bunyan, so gave him a Pentagon Piogo Yagaro, American at Taiwan Sassani, a dear Leshi Chenchamugo, Sanjama, Mohammed Pishin is a Pitjang Piobari. They were Taiwan at the Cha, Mr. Nanganigo Piari, two people chose on it alone. Taiwan Winchin Pio, she did open in it. Down to open it in Tidari, Mava, see two minutes on it. Daddy Dari Matimian Pillars in Nine, look away, turn up Yoga, view Eugenia Jetopia, Josubari. Majagan Japan, you can tell Taiwan Lipine Tail, ceiling, Cynthia, and other job, Chatan, Tansi, get up your body.
Manicha Dabriniga, Pakistan and Yango Yoshi Lagere, American Dubia, Ninja, Winji, Windy Shamaha. Pakistan Soya Yashi Rune Swinude Tema Taliban with Tencho Tare Pakistan Afghanistan and Yep Chiton Tote Mune Patade Chong Yaviga Adiga Chinai Boy Shivare American Nanya Joe Biden the Brapchilabi now by Wendy Shameha Asimi Soya Kuzlet Uni ne Pakistan and Yango Yashi Lara Chipare Pakistan and Yai when you turn up your so when she do Asin Ifekaga American Kozle Puani ne Mibido Soyaha Nanga Sasayne de Darwin, a chain near a Pawin, a Jodu Kesa Yadrigo, a Minyan player, Swinu Jali Melu Piovare, Pakistan and Yaha, American Pidon Sune, Sasayima, a Saint Alaya, a Techarine, Chomwe Mumishive, Afghanistan and Yama, Ogola, a Dringa, Taliban a Pue, Ana Yashi Tobide, Naubaima, Nauta Pia Tedrigo, Pibola Gebare, Dima Muri, Ne Cheganha, American Taupan Tare, Afghan Soya go Taika in the Taliban Puego, Pakistan and Yanga Api in the SOB Soswe Taraba, Dago Pakistan Soya got Nimbe Tavare Kamya.
The American Dam and the Penamava season ago, Manachan Igani Kononaiti, Idomida Nestle Kilohats, Tinit Titonia, Idomida Laser Kilohats, Conle Titonia, Idomida Nazette Kilohats. Nasha Kungane, Haila Midadia Kose, Kilohat, Dinga Kungarugane, Tolan Bin Raisin.
Few American Dame and Kendalin go sell it in anybody. Australian and Nasiboy Pinas and Shantan Abomatia, Sesutari, Muri, Dread. Now Young Jima, England Yama, Badavian Tower, my people, Chedabrinima, Yondoga, main Topiamari, Shantanan and Nangano Deming and Bugu, Tonsan Suji, Bowing Haubo. Nangana Liwache, Oge Poma, don't take Kang in a stretched in Tarago, Jedrin in Nibiro, Tugayama, Kanu Janajima, Kulu, Main Topiana, Tetelo, do a shinny u yelly and Rapiojan, Ibi Drema, Popia Bari. Sagavian Lago, my people, so a shinny, Panjazago, Longjoy, Chinia, the other did that word to like Telu, let your body. The Astra Kanding, how long tail the Jana Buena Patapi, the name we get Pawan Piduri, Tishikum, she's a book, big happy man, as so I yoked on Topian, Jenna Jetamara, Mr. Tanahang, which is Haya.
နိုင်ငံတော်လျှော့ချက်လက်တွေကိုလက်လမ်းမီသိရှိခဲ့တယ်လို့မြန်မာနိုင်ငံကနေထပ်ပြေးဖို့ကြိုးစားသူဖြစ်ကြောင်းပေါ်ပြထားပါတယ်။မစ္စတာတနာအတွက်စကားပြန်မှာပါပဲရုံးတင်စစ်ဆေးတာခက်ခဲမှာဖြစ်ကြောင်းနဲ့ဒီကိစ္စကိုဩစတြေးလျတိုင်းအရာရှိတွေနဲ့ဆွေးနွေးမယ်လို့သူရှင်းနေကပြောပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းမဲဆိုင်မြို့နယ်ထဲမှာရှိတဲ့မြန်မာရွှေပြောင်းအလုပ်သမားတွေကိုမနေ့ကက မြန်မာရွှေပြောင်းအလို့သမားအရေးလှုပ်ဆောင်နေတဲ့ AAC မာမိတ်အဖွဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကပြောပါတယ
်ဒီဒီအပိုင်းမှာဒီဆိုင်းနိုင်ငံမြောက်ပိုင်းအဲကျွန်တော်တို့ချင်းရိုင်းခိုင်ပေါ့နော်ကျွန်တော်မေဆိုင်မေဆိုင်မေဆိုင်မျိုးပတ်ဝန်းကျင်ကဒီကျွန်တော်တို့ရွှေပြောင်းမြန်မာလှုပ်သားတွေကိုကျွန်တော်တို့ဒီတုံးရကြကာကွယ်ဆေးထိုးပြီးတဲ့အစီအစဉ်ဖိုင်ဘက်ကလုပ်ပါတယ်အဲ့ဒီမှာကျွန်တော်တို့ဒီရက်တွေမှာဆိုရင်ကျွန်တော်တို့ဒီအော်တိုဝါ၄ရက်နေ့တုန်းက1200ဦးအော်တိုဝါ9ရက်နေ့တုန်းက1200ဦးကျွန်တော်နောက်ဆုံးရ6ရက်နေ့မှာတော့ကျွန်တော်တို့900လူကြီး900ထိုးပြီးသွားတယ်လို့ဒီလိုဖိုင်းတက်ကစဉ်းစားရတယ်ပြည်ရပါလေဟုတ်ကဲ့
အခုဆိုရင်ထိုင်းနိုင်ငံမှာရှိတဲ့လူဦးရေရဲ့30ရာခိုင်နှုန်းလောက်ပဲကိုဗစ်ကပ်ရောဂါကာကွယ်ဆေးထိုးနှံထားတာမို့ကာကွယ်ဆေးမထိုးရသေးတဲ့မြန်မာတွေအများကြီးကြံနေသေးပါတယ်တရားဝင်အထောက်အထားရှိသူတွေအနေနဲ့လူမှုဖူလုံရေးကြေးပေးသွင်းထားတယ်ဆိုရင်အခမဲ့ဆေးထိုးနိုင်ပေမဲ့စည်ရင်ပေးသွင်းထားသူတွေအထက်အခုအထိမထိုးရသေးကြောင်းတိုင်းနဲ့ချီတဲ့လူဦးရေကိုလည်းစောင့်ရမှာဖြစ်ကြောင်းသိရှိရပါတယ်။အခုဆိုရင်တရားဝင်အထောက်အထားရှိသူတွေတောင်စီရင်ပေးသွင်းထားပြီးကာကွယ်ဆေးထိုးနှံဖို့အခက်အခဲရှိနေချိန်မှာတရားမဝင်အထောက်အထားမဲ့သူတွေအတွက်တော့ကာကွယ်ဆေးရရှိဖို့ခက်ခဲနေစေဖြစ်ပါတယ်ခင်ဗျာ။
India Sea Company Serum Institute ကမြန်မာနီပေါ်နဲ့ Bangladesh နိုင်ငံတွေကကိုရိုနာဗိုင်းရပ်စ်ကရောဂါတိုက်ဖျက်ရေးအတွက် Covishield ဆေးလုံးပေါင်းတသန်းတင်ပို့ပေးဖို့ရှိတယ်လို့အိန္ဒိယသတင်းတွေမှာဖော်ပြပါတယ်။ AstraZeneca Covishield COVID-19 ကာဝယ်ဆေးထုတ်လုပ်တဲ့ပူနေအခြေဆိုင် Serum Institute ကုမ္ပဏီကအခုလိုဆေးတင်ပို့ပေးမယ်ဆိုရင်မြန်မာပါဝင်ဒေသရင်းနိုင်ငံတွေမှာကိုဗစ်ကာဝယ်ဆေးထုတ်လုပ်ငန်းပိုအားကောင်းလာနိုင်ပါတယ်။အခုလက်ရှိအချိန်ထိဒီဆေးကုမ္ပဏီကတင်ပို့ပေးနေတဲ့ကိုဗစ်ရှိကာဝယ်ဆေးအလုံးပေါင်းတန်း980ရှိနေပြီဖြစ်ပြီးအောက်တိုဘာမှာဆေးလုံးရဲ့တန်ပေါင်း215တန်းလောက်တင်ပို့ဖို့ရထားတယ်လို့လည်းအိန္ဒိယသတင်းတွေမှာဖော်ပြထားပါတယ်
။မနေ့ကြာသပတေးနေ့ည7:00နာရီလောက်ကဂျပန်နိုင်ငံတိုကျိုမြို့တော်နဲ့ပတ်ဝန်းကျင်မှာပနားမတိုင်းတာချဲ့အရာပြင်းအား6တပ်သမားတစ်ရှိတဲ့ငလင်လုတ်ခတ်ခဲ့ပါတယ်။အဲဒီအခြေအနေတွေကြောင့်ယထာကီးစင်တွေအလုံးရဆိုင်သွားပြီးလျှက်စစ်ဓာတ်အားလိုင်းတွေပြတ်တောက်သွားခဲ့ပါတယ်။ဒါပေမဲ့လည်းကြီးမားတဲ့အပျက်အစီးအဆုံးရှုံးတွေတော့သတင်းမရဘူးလို့ဂျပန် NHK သတင်းဌာနကကြေညာပါတယ်။ဂျပန်မိုးလေဝသသတင်းဌာနကတော့ပြင်းအားအဆင့်5အထိရှိရင်အဆောက်အုံတချို့နဲ့လျှက်စစ်ဓာတ်အားလိုင်းတွေပြတ်တောက်နိုင်တယ်လို့ပြောပါတယ်။အစိုးရကတော့အရေးပေါ်အခြေအနေဆောင်ရွက်ရေးတပ်ဖွဲ့ကိုဖွဲ့စည်းထားပါတယ်။ဂျပန်ဝန်ကြီးချုပ်ဖူမီယိုရှီကီကီရှိဒါဟာသူ့ရဲ့ရုံးခန်းကိုအ мян လာရောက်ပြီးနောက်ဆုံးအခြေအနေကိုရှာဖွေပြီးဒေသဆိုင်ရာအာဏာပိုင်တွေနဲ့ပူးပေါင်းပြီးအ мян ဆောင်ရွက်နိုင်ဖို့တရင်ချက်လက်တွေကိုပြည်သူကိုချက်ချင်းထုတ်ပြန်ပေးဖို့အတွက်အထူးကယ်ဆယ်ရေးတပ်ဖွဲ့ကိုညွှန်ကြားထားကြောင်းသတင်းသမားတွေကိုပြောပါရယ်ခင်ဗျာ
ဟုတ်ကြနေမနဲ့ခင်ထိတ်တန်းအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးတက်နဲ့ကုခမောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာဒီအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်တို့အခုရင်ဆုံးတော့သတင်းပြဖို့ချက်တွေကိုစက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှအရင်ဦးဆုံးစကိုင်းဒီစစ်ကောင်စီတပ်တွေရဲ့ထိုးစစ်ကိုကာကွယ်ဖို့အတွက်စကိုင်းတိုင်း PDF တွေဗားရီလှုပ်ဆောင်နေတယ်လဲဆိုတာကိုပြောပြခြင်းပါတယ်စကိုင်းတိုင်းအတွင်းကဒေသခံတွေကိုရေချောင်းကရောလေချောင်းကပါတန်ကြက်ကတွေချင်းတက်တည်နေဒီစစ်ကောင်စီဘက်ကနေအင်အားသုံးပြီးတော့ထိုးစစ်ဆင်လာနေတဲ့အတွက်စစ်ကောင်စီတက်တွေကိုပူးပေါင်းတိုက်ခိုက်ဖို့စကိုင်းတိုင်းချင်းတွင်းမြစ်တစ်လျှောက်မှာရှိတဲ့ဒေသခံပျောက်ကြားတက်ဖွဲ့14ဖွဲ့စုပေါင်းပြီးအော်တိုဘာလ9ရက်နေ့မှာမဟာမိတ်ဖွဲ့လိုက်ကြောင်းသတင်းထုတ်ပြန်ပါတယ်ဒီအကြောင်း VOA သတင်းတော့မအေးမာကတင်ပြမှာဖြစ်ပါတယ်
စကိုင်းတိုင်းအတွင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကြောက်ကြားတပ်တွေပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားမှာဒီရက်ပိုင်းတွင်ပြင်းထန်တဲ့တိုက်ပွဲတွေဖြစ်နေပါတယ်။အခုအခါမှာတော့စကိုင်းတိုင်းနဲ့ချင်းနှင်းမြစ်တလျှောက်ကပြည်သူ့ကာကွယ်ရေးအဖွဲ့တွေ14ဖွဲ့စုပေါင်းပြီးမဟာမိတ်ဖွဲ့လိုက်ကြောင်းကလဲပြည်သူ့ကာကွယ်ရေးတပ်ကခေါင်းဆောင်ဘူနဂါကအခုလိုပြောပြပါတယ်
။14ဖွဲ့ပေါင်းလိုက်တဲ့ဟာကအထူးသဖြင့်တော့ဒီစကိုင်းတိုင်းမှာပဲစကိုင်းတိုင်းဒီကျွန်တော်တို့ချင်းနှင်းမြစ်ဒေသဝန်ကြီးတလျှောက်ကအမျိုးနယ်ဝစစ်ကောင်စီတိုင်းနဲ့နောက်တစ်မျိုးနယ်ကနောက်ကပိတ်ပိုက်တာတော့လမ်းဖြတ်တာတော့ပေါ့မျိုးတွေလုပ်ဖို့ရဲဘော်တွေညီအောင်တွေကတယောက်နဲ့တယောက်ဒီလိုမျိုးတစ်မျိုးနယ်ကိုဖိနေရင်တစ်မျိုးနယ်ပေါ့လမ်းဖြတ်တော့တိုက်ခိုက်တာမျိုးတွေနေရာလာဖြစ်ပြီးတိုက်ခိုက်တာမျိုးတွေနဲ့အဲတယောက်အပြန်လမ်းပြင်းပေးတာမျိုးတွေလက်နဲ့ခေရန်ဒိဋ္ဌာကူညီတာမျိုးတွေနဲ့တယောက်ကိုတယောက်အားပေးရင်းနဲ့လက်တွဲကူရင်းနဲ့စစ်ကောင်စီကိုကျွန်တော်တို့အောင်မြင်နေတဲ့ခုချိန်ကြီးတော့တိုက်ခိုက်နိုင်နေပါလေ
ဒေသခံတွေကတော့လက်နဲ့အင်အားမမျှတဲ့အတွက်ရင်ဆိုင်တိုက်ပွဲတွေမလုပ်နိုင်ဘဲတူမီတွေနဲ့ပျောက်ကြားတိုက်ခိုက်တာစစ်ရင်နန်းတွေလာတဲ့အခါမှာမိုက်ခွဲတိုက်ခိုက်မှုတွေလုပ်နေပါတယ်ဒီအတွက်စစ်ကောင်စီဘက်ကစစ်ရင်နန်းတွေပျက်စီးဆုံးရှုံးတာစစ်သားတွေထိခိုက်ဒေဆုံးတာတွေရှိတယ်ဆိုပြီးဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်ပလဲပြည်သူ့ကာကွယ်ရေးတပ်ကမကြာသေးခင်ကစစ်ကောင်စီရင်နန်းကိုတိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့ VOA ကနေစစ်ကောင်စီဘက်ကိုဖိုင်ဘာကနေမေးခွန်းမေးတဲ့အခါမှာတော့စစ်ကောင်စီရင်နေတဲ့ကလေကာမှန်လောက်သာထိခိုက်တာရှိပြီးမှန်တကားကွဲတာသာရှိကြောင်းစစ်ကောင်စီတပ်ဖွဲ့ဝင်တွေထိခိုက်မှုမရှိဘူးဆိုပြီးပြန်လည်ဖြေကြားခဲ့ပါတယ်။ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအားကောင်းလာတဲ့သခိုင်းတိုင်းထဲမှာပြီးခဲ့တဲ့လတွေကစပြီးအင်တာနက်တွေဖြတ်တောက်ထားပါတယ်။ချင်းတွင်းမြစ်ကနေတိုက်အင်အားတွေနဲ့ရေရင်တွေကိုတုံးပြီးခြားထားသလိုရဟတ်ရင်တွေတုံးပြီးစစ်ကူတွေလည်းချပေးခဲ့ပါတယ်ဒီနောက်မှာတော့တန်ကြက်ကကားတွေပါဝင်တဲ့စစ်ရင်နန်းတွေနဲ့အင်အားအလုံးရင်းနဲ့ဝင်ရောက်လာတာမို့ဒေသခံပျောက်ကြားတွေကဆွဲမိုင်းနေနဲ့တိုက်ခိုက်မှုလုပ်ခဲ့ပါတယ်စစ်ကောင်စီဘက်ကလည်းလက်နက်ကြီးတွေနဲ့ပြန်လည်ပစ်ခတ်တယ်လို့ဒေသခံကြီးပါတွေကမီးရှို့ဖျက်ဆီးတာတွေလုပ်ခဲ့တယ်ဆိုပြီးဘူနဂါကတော့ဆိုပါတယ
်သခိုင်းတွေကပြောရရင်တော့တလန်ဟေးတူးလို့ဖြစ်နေတာတော့ကျွန်တော်တို့နိုင်ငံအတော့တလေပြည်အိုတွေကမှလောရင်ကျွန်တော်တို့ဒီအတွက်မှာဆိုရင်တော့တိုက်တာကကျွန်တော်တို့ဒီသခိုင်းတိုင်းကအစပြီးပြင်းပြင်းထန်ထန်စခဲ့တာဒီတခြားမြို့နယ်တွေလည်းတိုက်ပါတယ်အလဲဒီမင်းကင်းတို့မင်းသက်တို့ပေါ့ဗျာဒီရောသက်တို့ဒီဘက်တွေကတော့တော်တော်ပြင်းပြင်းထန်ထန်ကို
ိုက်ခိုက်နိုင်နေပါတယ်ရှုံးတဲ့အခါမှာကျွန်တော်တို့ PDF ကိုမလုပ်ရတော့ဒီလူတွေကိုမမ်းမဲ့ပြီးတော့အနိုင်ကျင့်လေးချို့သွားတယ်တံပြတော့ခင်ရေးလို့ပေါ့လောလောဆယ်ကျွန်တော်မှတ်မိတာကိုဝမ်းပြင်အဲအဲ့ဒီရွာတွေမှာပေါ့
အခုဆိုရင်မဟာမိတ်ဖွဲ့လိုက်တဲ့စလေးဘွယ်ထဲမှာမြောင်မြို့နယ်၊ချောင်းဦးမြို့နယ်၊ငင်းကြံမြို့နယ်၊ရေစကြိုပခုတ်ကူ၊မုံရွာစလင်းကြီး၊မြင်းမူမြိုင်မော်လိုက်စတဲ့သခိုင်းတိုင်းနဲ့ချင်းမင်းမြစ်တစ်လျှောက်ကဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေစုပေါင်းလိုက်ကြတာဖြစ်ပါတယ်။အခုဆိုရင်သခိုင်းတိုင်းအတွင်းမှာဒေသခံတွေနဲ့တိုက်ပွဲတွေဖြစ်လာတဲ့အတွက်စစ်ကောင်စီဘက်ကတာဝန်ရှိသူတွေအပြောင်းလဲလုပ်ပြီးစစ်မှုထမ်းဟောင်းတွေကိုပါပြည်သူ့စစ်တွေအဖြစ်အသုံးပြုဖို့ကြိုးလှုပ်လာပါတယ်။အရင်ကသခိုင်းတိုင်းအတွင်းမှာဒေသခံတွေကဆန္ဒဖော်ထုတ်မှုတွေသာအားကောင်းခဲ့ပြီးလက်ရှိအခြေအနေထိဆန္ဒထုတ်ဖော်မှုတွေရှိနေသေးတာပါတချို့ကျေးရွာတွေကလူငယ်တွေကို PDF တွေလိုဆွဆဲပြီးတပ်ဖြတ်ခံရမှုတွေဇူလိုင်လအတွင်းကဖြစ်ခဲ့ပါတယ်သခိုင်းတိုင်းကနေမြို့နယ်တောင်ပေါက်ရွာနဲ့အနီးကကျေးရွာသားတွေကိုဖမ်းဆီးပြီးအရက်သား12ဦးကိုတပ်ဖြတ်ခဲ့ပုံရတဲ့အထောက်အထားတွေဇူလိုင်လကပေါ်ထွက်ခဲ့ပါတယ်ကနေဒေသဘက်မှာအစုလိုက်အပြုံလိုက်တပ်ဖြတ်မှုကိုစစ်ကောင်စီဘက်က၃ချိန်ထက်မနည်းလုပ်ခဲ့တယ်ဆိုပြီးဒေသခံတွေကဆွဆဲထားပါတယ်ဒီဆွဆဲချက်မတန်းတွေကိုတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကကုလသမဂ္ဂအပြည့်အမှုချုပ်ထံကိုအော်ဂုလပထမဘက်ကတင်ပြခဲ့ပါတယ်ရှင
် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာအခုတခါတော့အာဆီယံမြန်မာဆက်ဆံရေးကိုလည်းကြည့်ရအောင်ပါအာဆီယံထူးတန်တမန်ကဒေါ်ဆန်းစုကြည်နဲ့တွေ့ခွင့်ပေးဖို့တောင်းဆိုတာကိုစစ်ကောင်စီဘက်ကညှင်းနေတာဟာအာဆီယံအဖွဲ့ကြီးနဲ့စစ်ကောင်စီရဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်တို့ကြားဘုံသဘောတူထားတဲ့အချက်သေးပါတဲ့မူကိုငင်းဆန်တယ်လို့ဖြစ်နေတယ်လို့ဝေဖန်မှုတွေရှိပါတယ်။မြမရင်းမှာအဓိကကြတဲ့ဒေါ်ဆန်းစုကြည်နဲ့တွေ့ခွင့်ရမှသာအာဆီယံအတွက်အလုပ်ဖြစ်နိုင်မယ်လို့မြင်နေသူတွေလည်းရှိပါတယ်။ဆက်သွယ်မေးမြန်းတာတဲ့ကိုဝင်းမင်းကတင်ပြမှာပါခင်ဗျာ
။ဟုတ်ကဲ့။နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တွေ့ဖို့ကပုဂ္ဂိုလ်ရေးအဖြေရှာတဲ့သဘောလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောပြီးမှANP ရခိုင်မျိုးသားပါတီအထွေထွေတွင်မူဥခိုင်ပြည်စိုးကတော့အခုလိုဆိုပါတယ
်အာဆီယံကကြားနေပြီးတော့ဒီဝင်ပြီးတော့ပြည်စားနှိမ့်နိုင်မယ်ဆောင်ရွက်မယ်ဆိုတဲ့အခါမှာဒေါန်ဆန်းစုကြည်နဲ့တွဲခွင်းလေးအပြုပဖို့ဆောင်ပြီးတော့ပြည်သက်တယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်ဘာဖြစ်လို့ဆိုတော့ဒီမြန်မာနိုင်ငံရဲ့ကိုကျွန်တော်တို့သွားတဲ့အခါမှာအကုန်လုံးကနိုင်ငံတကာကရောပြည်တွင်းပညာရှင်တွေကပါတွဲဆောင်ဆွေးနွေးရေးလမ်းကြောင်းတွေပဲအတော်မယ်လို့အဲ့တလို့ပုံပတ်တဲ့ဟာတွေရှိပါတယ်လေနောက်တစ်ခုကဒီနိုင်ငံရဲ့ပြဿနာကိုနိုင်ငံရင်းနဲ့ပဲအဖြေရှာရမယ်ဆိုတဲ့အခါမှာဘာပဲဖြစ်ဖြစ်ကျွန်တော်တို့ဒီအလုံးကောင်းဆောင်ပိုင်းတွေစည်းစမ်းရှင်းနိုင်ပြီးတော့သွားတာတော့အကောင်းဆုံးပဲလို့ကျွန်တော်တို့ကတော့အဲ့တလို့ပုံပတ်တယ
်ဒါပြင် SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်အထွေထွေတွေ့မှုဦးဆိုင်လေးကလည်းဒေါ်ဆန်းစုကြည်နဲ့တွေ့ခွင့်မရရင်စိုးရိမ်ရပုံကိုအခုလိုရှင်းပြပါတယ
်။အာဆီယံရဲ့ဖြည့်ရှင်းမှုဟာငကိုကလေးကအချိန်နောက်ကျတဲ့အပြင်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံမှုအတွက်ကိုသူ့ရဲ့ကြိုးပမ်းမှုမအောင်မြင်ဘူးဆိုလို့ရှိရင်လူတို့အနေနဲ့ကတော့သူတို့ရဲ့ဂျာဝင်ဖြည့်ရှင်းမှုကိုတော်တော်လေးအယုံကြည်ပို့ပြီးတော့နှဲသွားနိုင်ပါတယ်။နောက်တစ်ဖက်မှာဒီနတ်ဆက်ကဘက်ကလည်းပဲလူတို့ကပို့ပြီးတော့မှရှောင်ကျဉ်လာလိမ့်မယ်။ပို့ပြီးတော့မှဖြည့်ပြဆက်ဆံခြင်းတဲ့လားလာတွေကိုမရှိတဲ့လောက်ကိုဖြစ်သွားစေနိုင်တယ်။အဲ့လိုဖြစ်တဲ့နဲ့တပြိုင်တည်းမှာနတ်ဆကဘက်ကလည်းပဲသူ့ရဲ့ငကိုရီမှန်းချက်အတိုင်းဆက်ပြီးကြိုးပမ်းမယ်။အဲ့ခါကျရင်အထူးခိုက်တွေပွတ်တိုက်မှုတွေပိုများလာတယ်ဆိုလို့ရှိရင်တိုင်းပြည်ပို့ပြီးတော့နားတဲ့နေထားမျိုးရောက်သွားနိုင်ပါတယ်
။အခုလိုစစ်ကောင်စီပြောခွင့်ရဘက်ကပုတ်ကိုရေးလို့ပြောလာတာပေါ့။ NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဒေါက်စင်မောင်ကတော့မူကြီးကိုညှင်းလိုက်တာပါလို့ဆိုပါတယ်
။ Five Point Consensus ထဲမှာပါတဲ့သက်ဆိုင်တဲ့သူတွေအကုန်လုံးနဲ့တွေ့ရမယ်ဆိုတဲ့အခြေခံမူအပေါ်ကနေပြီးတော့သူတို့ကတွေ့ခွင့်တောင်းတယ်ဆိုတော့ဒေါ်စုဆိုတဲ့လူပုဂ္ဂိုလ်ထက်ပေါ့နော်ဘာဖြစ်လို့လဲဆိုတော့မူရလက်ခံလို့ရှိရင်ဒါကအဲ့မူထဲမှာတို့ကအကျုံးဝင်နေတဲ့စိတ်ဟိုတာတွေကစိတ်ပိုင်းတစ်ခုဖြစ်နေတယ်ပေါ့ဒါကအနာသိန်းစကားစခေါင်းဆောင်ကိုယ်တိုင်တက်ခဲ့တဲ့အစည်းအဝေးမှာသူကိုယ်တိုင်လှုပ်ခဲ့တဲ့ဒီ consensus ကတိကဘုတ်ကိုကိုယ်တိုင်ဖျက်လိုက်တာပဲလူကိုညင်းတာမဟုတ်ဘူးဒီ all stakeholder နဲ့တွေ့ရမယ်ဆိုရင်မူကိုညှင်းလိုက်တာပဲဖြစ်တယ်။ဒါကြောင့်မို့လို့ဒါအာဆီယံအတွက်ကဒါကိုလက်ခံပေးလိုက်မယ်ဆိုလို့ရှိရင်အာဆီယံရဲ့ဂုဏ်သိက္ခာကိုလည်းထိခိုက်တယ်လို့ဖြစ်မှာပေါ့။အ
ဲဒီတော့အာဆီယံအနေနဲ့ရှေ့ဆက်ကြိုးပမ်းတင်တာကိုဦးဆိုင်လေးကဆက်ရှင်းပြပါတယ
်။ပထမဆုံးအကြိမ်ဝင်ရောက်တာဖြစ်ပေမဲ့လို့အကြိမ်အန်တန်လင့်သွားပါပြီ။သူ့ရဲ့မျှော်လင့်ချက်ကတော့ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံရေးကိုမဖြစ်မနေလုပ်ဖို့ပါပဲ။အဲ့လိုဒါလုပ်နိုင်မယ်ဆိုလို့ရှိရင်တော့သူ့အတွက်လမ်းစာပွင့်သွားပါပြီ။အာဆီယံကို၌ကကြာဝင်မဆွေရေးဆိုတဲ့ဟာမျိုးရှိနေတဲ့ခါကျတော့သူတို့ခုတည်းနဲ့တော့အဆင်ပြေမဲ့ပုံမပေါ်ဘူး
ဒီတိုင်းအခြားနိုင်ငံတွေနဲ့ပဲဖြစ်ဖြစ်အရာကြီးနိုင်ငံတွေတွေနဲ့ပဲဖြစ်ဖြစ်ဒီတက်မကပုံမှုကျေပြန့်တဲ့ချိတ်ဆက်မှုမျိုးနဲ့ချင်းကန့်နိုင်မှသာအဆင်ပြေလိမ့်မယ်အနည်းဆုံးအားဖြင့်တော့သူကနိုင်ငံတကာဖိအားကိုဒီတက်မကပို့ပြီးရအောင်စမ်းဆောင်နိုင်မယ်ဆိုလို့ရှိရင်တော်တော်လေးကိုအဆင်ပြေပါလိမ့်မယ်နိုင်ငံတကာရဲ့ပံ့ပိုးကူညီမှုကိုမရဘဲနဲ့ကတော့နတ်စကဘက်ကလည်းပ ဒီအင်းနာရှန်နိုင်ငံလေအာမြန်မာနိုင်ငံရဲ့အခြေအနေကိုပိုလို့နားလေတဲ့အခွင့်အရေးတစ်ခုဖြစ်တဲ့အနေနဲ့တို့ပြောင်းပြောင်းငြင်းငြင်းသာသာနဲ့ပဲမြန်မာနိုင်ငံရဲ့ကိုရှင်းကိုင်းတဲ့အခါမှာပထမအကြိမ်မှာဥက္ကဋ္ဌမရပေမဲ့နောက်နောက်အကြိမ်တွေမှာတဖြည်းဖြည်းရင်းပေါင်းလောင်အောင်လုပ်ဖို့လိုလိမ့်မယ်။ဒါပေမဲ့ဒေါ်ဇင်ပေါင်ကတော့အာဆီယံထိပ်သီးမှာဖြစ်တဲ့ဘုံကိုအခုလိုရ
ကျွန်တော်တို့ကိုးစားမပြုတဲ့ဒါအာဆီယံရဲ့ပုံကြိတ်ကိုကြာဆင်းစေတဲ့ဒီအန်တာတီတခုတော့ဖိတ်ကြားဖို့မသိဘူးအန်ယူဂျီအနေနဲ့ကတော့ဒီဒေတာရင်းနိုင်ငံအနေနဲ့အာဆီယံရဲ့ဟောပူးပေါင်းဆောင်ရွက်ကိုကျွန်တော်တို့ကနေရတော့ဆင်းသင့်ရှိနေပါတယ်ဆိုတော့အန်ပွိုင်းခန့်အပ်ကလေးကကျွန်တော်တို့ကြိုးစားတောင်းလဲပါတယ်အကြံပြုချက်ဒီချက်လက်တွေနဲ့ဒီကျွန်တော်တို့စာပေးဖို့တစ်သက်တည်းဆောင်
ုံးနဲ့ကမ္ဘာအင်အားကြီးအမေရိကန်ပါဝင်နောက်နိုင်ငံတွေကနောက်ကဆက်တွန်းနေကြပါတယ်ခင်ဗျာ
။ကိုဝင်းမင်းတင်ပြခဲ့တာပါခင်ဗျာ။2022ခုနှစ်မိုးစဘာနဲ့2022ခုနှစ်လွေစဘာအတွက်စဘာတင်းတရာရဲ့ကြမ်းရင်းဈေးတန်ဖိုးကို9,400ကျပ်နဲ့စစ်ကောင်စီကတတ်မှတ်လိုက်ပါတယ်။သူတို့မျှော်လင့်ထားတဲ့ဈေးထက်နည်းနေတယ်လို့တောင်သူတွေကပြောကြပါတယ်။မြန်မာနိုင်ငံမှာကုန်စည်နှုန်းတွေအဆမတန်တက်နေတာဖြစ်တာကြောင့်ဒီကုန်စည်နှုန်းနဲ့သာရောင်းရမယ်ဆိုရင်အရှုံးပေါ်ဖို့များတယ်လို့လယ်သမားတွေညှိတွားနေကြတဲ့အကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရန်နိုင်ပြောပြပေးပါအောင်ခင်ဗျာ။
မြန်မာနိုင်ငံမှာမိုးစဘာနဲ့နေစဘာချမ်းခင်းဈေးကိုသက်ဆိုင်ရာအာဏာပိုင်ကနှစ်တိုင်းသတ်မှတ်ပေးပါတယ်။2021ခုနှစ်မိုးစဘာနဲ့2022ခုနှစ်နေစဘာတင်းတရာအတွက်ချမ်းခင်းတန်ဖိုးကို9,400အဖြစ်တောင်သူလယ်သမားအကျိုးစီးပွားမြင့်နေအဖွဲ့ကသတ်မှတ်လိုက်တာဟာလက်ရှိအခြေအနေနဲ့ကိုက်ညီမှုမရှိဘဲလယ်သမားတွေအကျက်တဲနဲ့ပို့ပြီးတော့ရန်ဆိုင်ရနိုင်တယ်လို့ ERI တိုင်းကလယ်သမားတွေက VOE ကိုပြောပါတယ်။ပြီးခဲ့နှစ်ကလည်းစဘာတင်းတရာကို9,000ဝန်းကျင်ဈေးတွေသတ်မှတ်ခဲ့ပေမဲ့လက်ရှိမှာလောင်းစားဈေးတပိပါကို3,000ကျော်နေပြီဓာမီဩဇာကလည်း ERI တိုင်းမှာတအိတ်ကို6,000ရှိနေချိန်မှာလယ်သမားတွေအခက်တွေ့နေတာပါမနစ်ကတော့ဒီဈေးတွေရဲ့3ပုံတပုံနှုံးပဲရှိတာပါတခြားအထွေထွေကုန်ကြမ်းဈေးတွေပါထည့်ပေါင်းမယ်ဆိုရင်စဘာတင်းတရာကို6,000ကျော်ရမှအဆင်ပြေလိမ့်မယ်လို့ ERI တိုင်းပန်းတော်မြို့နယ်ကလယ်သမားဦးစံတင်က VOE ကိုပြောပါတယ်
6,000ရဲ့အခက်မှာရှိနေပါတယ်ဗျာအရင်ကျန်ရလို့မရှိဘူး။ဒါကခုဝင်ရသူလောက်ထားတဲ့ကျန်မာကြီးတွေပို့ကြ။တနေ့လည်းတော့အားကြီးခုမပါဘူး။ခုချင်းနဲ့ရင်းနေတဲ့ကျန်တော့တပားကအဲဒီတာတော့ချုံးမှုပဲတွေ့ထားပြီးသားဒီကောင်က
မိုးစဘာတေကရဲ့စိုက်ပြူးစိတ်က3,000ခွဲလောက်ရှိပါတယ်။တေကအထွက်ကပြင်းမြတင်း60လောက်ပဲရှိတဲ့အတွက်စဘာတင်းတရာကို9,400ပဲရမယ်ဆိုရင်လေသမားတွေအရှုံးပေါ်နိုင်ပါတယ်။ကုန်ကြမ်းဈေးနဲ့မကိုက်တဲ့အခြေအနေမျိုးလာမဲ့နှွေစဘာကြာရင်လေဆိုင်သူအတော်နေသွားနိုင်ကြောင်းမနက်ငယ်လုံးဆိုင်ရာတောင်သူလယ်သမားများအဖွဲ့ချုပ်ရဲ့ ERI တိုင်းတာဝန်ခံမန်းအောင်ငင်းကပြောပါတယ်
။မင်းရထုတ်ပြန်ကြတာတော့ဗျာ။ဒီ9,000ရေးကောင်းဆိုတာအဲဘလုံးမစစ်တင်မတိုက်တဲ့ဟောက်ရည်ပဲဗျာ။အဲလယ်သမားတွေကတော့ခုလေကဘုံဆိုင်ရာမတင်ဆိုင်နေကြ။သူကတိုက်တာမတိုက်တာဟိုတွေ့တဲ့လူတွေတွေ့တာဗျာ။အစိုးကြလည်းဆက်လာမှကြည့်လို့မပြောရည်လက်ရှိတက်တဲ့ကံကလည်းနေပေါင်းပဲဗျာ။နေစပါးကတော့ဖြစ်နေတပွဲညီပါလောက်နေပါလား။ဒီမှာဒီကနေ့ကတည်းကဒီနေရာကတော့ဒီနေရာအတူတူပဲရောင်းရတာပဲမဟုတ်ဘူးမဖြစ်မနေတော့ဘူ
းလက်ရှိပြည်တွင်းဈေးကွက်မှာဇူလိုင်လကစပြီးတော့စံဈေးတက်နေပြီမဲ့ရောင်းအားကတော့ပုံမှန်အတိုင်းပဲရှိနေတယ်လို့စံလုပ်ငန်းရှင်တချို့ကပြောပါတယ်စံတအိတ်ကိုပြင်းပြ3,000ခွဲကနေ4,000ခွဲကြားမှာရှိပါတယ်မြန်မာနိုင်ငံကစံတွေကိုအဓိကတရုတ်နိုင်ငံကိုတင်ပို့နေတာဖြစ်ပြီးလက်ရှိတရုတ်နဲ့နယ်စပ်ကုန်သွယ်ရေးရပ်ဆိုင်နေတဲ့အတွက်စံတင်မှုဘိုင်းမှာလည်းထိခိုက်နေတယ်လို့စံကုန်တွေအသင်းကပြောထားပါတယ်ခင်ဗျာ
ဗီဒီယိုရဲ့တောက်ကြနေမနေ့ကအစီအစဉ်တွေကိုသောရရှင်တွေရှုစားနားဆင်နေရတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ Ninga de gaa tarin loa de bogu tin ja jin ma le. Bacteria po de myo gu a tong pyu bi chin ni gu ta jo phat de ni ne twei lun to kwe ngan bia zika yoga bo de te saung la nai de chin ni gu myo to on lou nai chaung. Australia se tei pan pinya shin a phwe de phwe ga let twei pya ta ke ba le. Di chaung field master Sydney myo ga pe po de tarin loa gu ro ku so mo jo ga pyo pya ma phit ba le.
Bacteria de myo phit de Wolbachia bacteria po tet twin pe tha de Aedes aegypti da ma mho ngan wa bya chin a pho a kaung yi tong dang go san tat mu pyu lung me myaw pai Queensland pi ne le ga nya tong ku ma lut pe ka ba de bacteria po rin ha chin a thi de ye myo pwa in ga a sei pai go pyaung le si bi myo ma pwa nai aw ta ni a phyin ta jo pya aw lut lai ba de aei chin a pho rin ne mait lai de chin a ma ri ga ni u de chin u ri ha myo ma aw ne a twet ta ma pao do ba bu 2018 ခုနှစ်တုန်းကအဲ့ဒီလိုဘက်တီးရီးယားထည့်သွင်းပေးထားတဲ့ခြင်တွေကို9လအတော်အတွင်းမှာလွတ်ပေးခဲ့ပါတယ်။အဲ့ဒီစမ်းသပ်လွတ်ပေးခဲ့တဲ့နေရာတွေမှာခြင်ကောင်းရီဟာတိတိတသာကျဆင်းသွားပါတယ်။80ရာနှုန်းလောက်ကျဆင်းသွားပါတယ်။နောက်နှစ်တွေမှာအဲ့ဒီစမ်းသပ်တဲ့နေရာတွေကိုပြန်လည်လေ့လာကြည့်တဲ့အခါအဲ့ဒီနေရာ3ခုတည်းကတနေရာမှာခြင်လုံးဝမရှိတော့တာကိုတွေ့ရပါတယ်။ခြင်ကနေကူးစက်တဲ့ရောဂါတွေကိုထိန်းချုပ်နိုင်ဖို့အခုလိုခြင်တွေကိုတားကျော်ဖြတ်တဲ့နည်းကိုခွင်ပြုစဲနိုင်ငံတွေမှာအသုံးပြုနိုင်တယ်လို့ University of Queensland တက္ကသိုလ်က CSIRO သုတေသနဌာနကသိပ္ပံပညာရှင်လက်ထောက်ပံ့ပိုးခ Nigel BB ကပြောဆိုပါတယ
် We wanted to show in a developed country that the technology was robust we could mass free in mosquitoes it's not very expensive
ဒီနည်းပညာရဲ့အစွမ်းကိုခွင်ပြုစဲနိုင်ငံတွေကိုကျွန်တော်တို့ပြပေးခြင်းပါတယ်ခြင်တွေကိုအစုလိုက်အပြုံနဲ့မွေးမြူလို့ရပါတယ်ခြင်တွေကိုအစုလိုက်အပြုံနဲ့မွေးရတဲ့ချင်းအဖို့တွေကိုအမရိနဲ့တီးကြခွဲထားနိုင်မှုကတိတ်ကုန်ကြစေမများပါဘူ
းဒီသိပ္ပံပညာရှင်အဖွဲ့ဟာအခုလိုနီလန်းကိုအသုံးပြုပြီးဩစတြေးလျမြောက်ပိုင်းထိုရီယေလက်ဂျာဒေတာအတွင်းဗိုင်းရပ်စ်ပိုးတစ်မျိုးကိုသေဆောင်နိုင်တဲ့အာရှဂျာလို့အမည်ရတဲ့ Asian Tiger Mosquito ချင်းတစ်မျိုးကိုနှိမ်နှင်းဖို့စီစဉ်ထားပါတယ်မစ္စတာ BB ကအခုလိုဆက်လက်ပြောပြပါတယ
် At the moment we have to use relatively sophisticated technology to do that But we are now trying to build something that is much more robust and
could be. အခုလောလောဆယ်မှာတော့ကျွန်တော်တို့ကခင်မီအစင်းမြင့်နည်းပညာတွေကိုအသုံးပြုနေရပါတယ်။ဒါပေမဲ့ပိုလဲအစွမ်းထက်ဈေးလဲတက်တာပြီးပူအိုက်ဆစ်ဆိုတဲ့ဒေတာတွေမှာအသုံးပြုနိုင်မဲ့နည်းပညာတွေကိုကျွန်တော်တို့ဖန်တီးနိုင်ဖို့ကြိုးပမ်းနေပါတယ်။ဒီနည်းပညာဟာတကယ်ကိုပဲချင်းအဖိုးတွေကိုအမရိနဲ့ခွဲထားနိုင်တဲ့နည်းပညာတွေပါ။တကယ်ကချင်းတွေကိုအစုလိုက်အပြုံလိုက်မွေးမြူတာကဈေးမကြီးပါဘူး။ဒါကြောင့်ဖွံ့ဖြိုးဆဲနိုင်ငံတွေမှာအသုံးပြုနိုင်တဲ့နည်းပညာကိုကျွန်တော်တို့အမှန်တကယ်ရရှိနိုင်မယ်လို့ကျွန်တော်ထင်ပါတယ်
။ငှက်ဖျားရောဂါထိန်းချုပ်နိုင်ရေးအတွက်ချင်းအဖိုးတွေကိုတားကျော်ဖြတ်တဲ့နည်းကိုအသုံးပြုဖို့ကဘာအနှံ့သုတေသီတွေကနီလန်းရှာနေကြပါတယ်။ဒါပေမဲ့ဒါဟာတကယ်ကိုပဲရှုပ်ထွေးတဲ့စိန်ခေါ်မှုတရားဖြစ်ပါတယ်လို့ Australia Queensland တက္ကသိုလ်ကပေါင်ပေါက်ကဒေါက်တာ BB ကပြောဆိုပါတယ်။ကဘာလူဦးကြီးရဲ့40ရာခိုင်နှုန်းဟာခြင်ကနေဖြစ်တဲ့ကူးစက်ရောဂါတွေကိုခံစားနေကြရပါတယ်။တဘာဝပတ်ဝန်းကျင်နဲ့စီလျော်တဲ့ခြင်ထိန်ချုပ်ကန့်သက်ရေးနီလန်းတွေကိုအသုံးပြုပြီးသွေးလွန်တုပ်ကွေးအပါအဝင်အခြားကူးစက်ရောဂါတွေကိုရှော့ချနိုင်လိမ့်မယ်လို့ဒီ Australian သိပ္ပံပညာရှင်အဖွဲ့ကတော့မျှော်လင့်ထားပါတယ်ခင်ဗျာ
။ယောဂဘူးတွေသေဆောင်လာတာကိုတားမြစ်ဖို့အတွက်ခြင်တွေကိုတားကျော်ဖြတ်တဲ့နည်းသုံးလို့ရတဲ့အကြောင်းသတင်းကောင်းတစ်ပုဒ်ကိုကိုယ်စုံမိုးကြော်တင်ပြခဲ့တာပါခင်ဗျာမကြခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်စံမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ကျွန်တော်တို့ VOA ကိုစောင့်မျှော်နားဆင်နေတဲ့အတွက်ကျေးဇူးပါခင်ဗျာ
VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ်VOA American တဲ့ RFA လွတ်လပ်တဲ့အာရှတဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်ဝှမ်းကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင်Hotel Set 70B Asia Bing Juru Channel 11 Dhamma Moh Thaikom 6 Juru Channel 123 တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကတရားရေးသက်တွေရှိသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါတယ်နော
်မင်္ဂလာနံနက်ခင်းဖြစ်ကြပါသည်ခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA အမေရိကန်တန်ကတောက်ကြနေမနေ့ခင်းအစီအစဉ်တွေကိုအခုထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ25 kHz 12113လိုင်းနိုမီတာ40 kHz 0413လိုင်းနိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1509ပါကျွန်တော်တို့တိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ခွဲအတွင်းမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဦးဝင်းမင်းရဲ့ကျမ်းမာရေးဂန္ဓာနဲ့အတူတိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော
့အဖြစ်ကရစဲကြီးရုပ်ရယ်ဆိုတာရည်ဘူးရတော့ဒါကောင်းတဲ့လက္ခဏာပေါ့သို့တော့တကယ်ဒီပြဿနာကြီးရဲ့အကြောင်းရင်းပေါ့နော်ဒီအခြေခံတွေကိုမဖြေရှင်းနိုင်
ဘူးစစ်မှန်တဲ့ငင်းငင်းရဖို့ဆိုရင်တကယ်တမ်းမှာပါတယ်လိုအပ်ပါတယ်ဆိုတာကိုပြည်သူပါတီရဲ့ခေါင်းဆောင်ဦးကိုကိုကြီးပြောကြားသွားတာနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ထုတ်လင့်မှုအချိန်ရောက်လာပါပြီဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေများပေမဲ့စီးလုံးညီညွတ်မှုမရှိတဲ့အတွက်ဆက်အနာရှင်စနစ်သက်ဆိုးရှိနေရပုံကိုဦးအောင်ခင်ကသုံးသပ်ရေးသားတင်ပြထားပါတယ်ခင်ဗျာ
အနာဖိတ်တရဲ့တိုက်ခိုက်မှုကိုတွန်းလှန်မှုအတွက်တပီလုံးမှာ PDF ပြည်သူ့ကာကွယ်ရေးတပ်တွေဖွဲ့စည်းပြီးလက်တုံ့ပြန်ကြပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းရှိတဲ့ပြည်နယ်တွေမှာလည်း PDF ပြည်သူ့ကာကွယ်ရေးတပ်တွေဖွဲ့စည်းပါတယ်။အာဏာသိမ်းတပ်ကိုဘုံရန်သူအဖြစ်ပြစ်မှတ်ထားတဲ့လက်နက်ကိုင်အဖွဲ့တွေပူးပေါင်းလာလိမ့်မယ်လို့မျှော်လင့်ကြပါတယ်။ရှမ်းပြည်နယ်က PDF ပြည်သူ့ကာကွယ်ရေးတပ်တွေပူးပေါင်းပြီးရှမ်းပြည်သွေးစည်းရည်ရွယ်တပ်ပေါင်းစုကိုတီထောင်လိုက်ကြောင်းစက်တင်ဘာလ4ရက်နေ့ကကြေညာပါတယ်။စစ်အာဏာမသိမ်းမီဇန်နဝါရီလအစောပိုင်းမှာ NLD ပါတီဟာအမျိုးသားညီညွတ်ရေးအစိုးရဖွဲ့ဖို့ရည်ရွယ်ပြီးတိုင်းရင်းသား48ပါတီနဲ့တွဲဆောင်ဆွေးနွေးဖို့စီစဉ်နေတုန်းမှာစစ်တပ်ကအာဏာသိမ်းလိုက်တာဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်တွေများသလိုစစ်တပ်ကလည်းတိုင်းရင်းသားအုပ်စုတွေထဲမှာအများအားအကွဲအပြဲဖြစ်နေအောင်လုံလောက်ဆန်းရှိတာတွေ့ရပါတယ်။လက်ရှိ CDF လှုပ်ရှားမှုပြည်သူဆန့်ကျင်မှုနဲ့တက်တွင်းပုံကံမှုဟာအရင်နဲ့မတူတမူထူးခြားပေမဲ့တိုင်းသားတပ်ဖွဲ့တွေထဲမှာတော့အခြေအနေပြောင်းလဲတာမျိုးတိတ်မရှိသေးဘူးလို့ဖြစ်နေပါတယ
် NCA တနင်္ဂနွေဆိုင်ရာအပြည့်ရစာချုပ်ကိုလက်မှတ်ထူထားတဲ့တပ်ဖွဲ့10ဖွဲ့ထဲမှာသဘောထားအမျိုးမျိုးကွဲလွဲနေုံရပါတယ် NCA ဖွဲ့ဝင်တွေပုံမှန်ကျင်းပတဲ့ online ဆွေးနွေးပွဲတွေမှာ NUG အစိုးရကိုဝန်းရံပံ့ပိုးမယ်လို့ကြေညာတာမျိုးတွေရှိသလိုအာဏာသိမ်းစစ်ကောင်စီနဲ့တွဲဆောင်ဆွေးနွေးတဲ့အဖွဲ့တွေလည်းရှိနေပါတယ်ဥပမာ DKBA ကရင်အဖွဲ့နဲ့ကရင်ညီညာရေးကောင်စီအဖွဲ့ဟာနေပြည်တော်ကိုတွားရောက်ဆွေးနွေးပေမဲ့ KNU ကရင်အဖွဲ့ရဲ့လက်အောက်ခံတပ်အချို့ဟာ NUG ကိုထိတိရရောက်ကူညီနေပါတယ် NCA အပြည့်ရဆယ်ဘွဲ့ထဲမှာ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ပထမဦးဆုံးပူးပေါင်းဆောင်ရွက်သူဟာ CNF ချင်းအမျိုးသားတပ်ဦးဖြစ်ပါတယ်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီဆိုတဲ့ SSC တောင်ပိုင်းတပ်ဖွဲ့ကတော့ SSC မြောက်ပိုင်းတပ်ဖွဲ့ကိုတိုက်ဖို့သာစိတ်ဝင်စားနေပုံရပါတယ်အချို့ကလည်းအပြည့်ရစာချုပ်ကြက်ပြဲသွားပြီလို့ဆိုပါတယ
် NCA အပြည့်ရစာချုပ်နဲ့ပတ်သက်ပြီးအဖွဲ့အမျိုးမျိုးအမည်အမျိုးမျိုးရှိကြတာမို့အငင်းပွားစရာဖြစ်နေပါတယ်ကရင်နဲ့ရှမ်းပြည်နယ်မှာအဖွဲ့အစည်းနဲ့အဖွဲ့ဝဲတွေအမျိုးမျိုးပေါ်ပေါက်လာတာကိုကြည့်ရင်ဘုံရန်သူကိုရင်ဆိုင်ရမှာအခက်အခဲအများကြီးရှိတာတွေ့ရပါတယ်တပ်မတော်ဟာတိုင်းရင်းသားစီးလုံးရေးညီညွတ်မှုကိုချိုးခွဲရမှာအတွေ့အကြုံရှိတဲ့အဖွဲ့အစည်းဖြစ်ပါလေ။ကဲနူးအဖွဲ့ကြီးတွေကနေအဖွဲ့လူတွေခွဲထည့်အောင်လုပ်နိုင်တဲ့အစီအလာရှိပါလေ။ကဲနူးကခွဲထုတ်တဲ့ DKBA စီရင်ဗုဒ္ဓဘာသာတပ်ကိုနေကြားဆောင်တပ် BGF အဖြစ်အသွင်ပြောင်းနိုင်တာတတ်မလို့ပါ။ဒေါ်လာရင်သက်တမ်းရစ်လီလီအဖွဲ့ခွဲတွေများလာလီလီပြုတ်လာပါလေ
။ပြည်ပြည်နယ်မှာတတ်မလို့လက်အောက်ခံ BGF တပ်73ခုရှိတဲ့အနေနဲ့7ခုက DKBA တပ်ဖွဲ့တွေဖြစ်နေပြီးပြည်ညင်းချမ်းရေးကောင်စီမှာကြိုင်းစိတ်ကြီးအခြေစိုက်တပ်ဖွဲ့တစ်ခုသာရှိပါတယ်။လိုင်းဝဲဖအံဖာပွန်မြဝတီနဲ့ကော့ကရိတ်မှာ DKBA တစ်ဖြစ်လဲနေသားဆောင်တပ်တွေအခြေစိုက်ပါတယ်။ရှမ်းပြည်နယ်မှာတော့နေသားဆောင်တပ်က5တပ်ရှိပြီးပြည်သူ့စစ်42ဖွဲ့ကျော်ရှိပါတယ်။အချင်းပြည်နယ်မှာ KIA ကခွဲထွက်တဲ့
NDAK အဖွဲ့ကနေဖွဲ့စည်းထားတဲ့နေကြားသောတပ်၃တပ်ရှိပါတယ်။ပြည်အပြည်နယ်မှာလည်းကရင်နီတပ်မကြီးကနေခွဲထွက်တဲ့နေကြားသောတပ်၃ခုရှိပါတယ်။အတိအကျတပ်ဖွဲ့ကြီးတွေကိုနေကြားသောတပ်အဖြစ်အသွင်မပြောင်းနိုင်ပေမဲ့အဖွဲ့ခွဲတွေကိုတပ်မတော်ကလက်အောက်ခံဘဝရောက်အောင်လုပ်နိုင်ခဲ့တာတွေ့ရပါတယ်။ဦးကျုံနေဝင်းကြီးဆိုတဲ့မဆရာဆိုရှယ်လစ်ခေတ်ကလည်းတိုင်းနာလက်နက်ကိုင်တွေစုဝေးတဲ့အ
Shan Chin Mo, Watayana set up for Pawine, Madata, Muda Democracy Taugu, Taukua Kunsangama, Tito Male. Taukua Shisazi, Yerobung, who sit at Pio Quevi, Majami, Madatane, Chonga Apue, Yampio Puemia, Pipayo, Yama Apue Sade, Apue Si, Mumu Su Pongiro, T.A. Bilo Kore, Nima Democracy, Mohammed Tapongiwu, Tanya Manezama, Tito Male. Yajekaro, Navata Soyago, Chuchabu Babe. Taukua Shiseko, Dizemalama, Se Soyane, Uza Quetore, Bubuji Semia Usaune, PDF, Pizu Kawaita, Porto Lavade. Taukua Kosedema, Lene Kaimigu, Nangae Party, Titangune, Siboy Lokuin Piraitago, Taina Apu, Kubuega, Lekanaike Aka, Se Soyae, Nangae Gazago Trego. ဝင်ကြရတဲ့အဖြစ်ကိုရောက်သွားပါတယ်ပြည်သူပါတီNLD ကသာစစ်အာဏာရှင်စနစ်ညီကုံချုပ်စီမှာမှုဒလို့မဖြစ်အောင်အာဏာသိမ်းတာပါပဲဒါပေမဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာအာဏာသိမ်းတပ်ကိုဘုံရန်သူအဖြစ်သတ်မှတ်ပြီးတစည်းတစ်လုံးနဲ့လှုပ်ရှားရေးမှာမပြတ်မသားဖြစ်နေတာတွေ့ရပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ပြီးသွားပြန်တော့ဦးဝင်းမင်းရဲ့ကျန်းမာရေးကဏ္ဍတင်ပြဖို့ဖြစ်လာပါတယ်ဒီတစ်ပတ်မှာတော့ကိုဗစ်အပြီးအိမ်မရတာဖြေဖျောက်တဲ့နည်းကိုပြောပြထားပါတယ်ကိုဗစ် 19 ဖြစ်ပြီးအိမ်မရတာအတွက်ဖြေဖျောက်တဲ့နည်းလမ်းတွေရှိပေမဲ့အကျိုးဆက်ကိုလည်းသတိပြုမိဖို့ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်ခင်ဗျာ
Okay, ခုခုဆရာဝန်ကြီး Dr. Raymond တင်ဝေခင်ဗျာ COVID ဖြစ်ပြီးအိမ်မရတာကိုဖြစ်ပေါ်နေတဲ့ကုသဘုံအကြောင်းပြောပြီးမှာနောက်ထပ်အဓိကဖြေပြောက်နေတာတွေကိုဆက်ပြောပြပေးပါလားဆရာ
Human contact ပေါ့နော်လူနဲ့ကြည့်ပြဘူးကကိုယ်မှလည်း COVID ဖြစ်ပြီးဆိုတော့တချို့တွေကလည်းလက်မရှိတယ်အိမ်မတန်ကူးစက်တာလွယ်တဲ့လူဆိုတော့ကိုယ်ကကျင်သွားမလားရှောင်သွားမလားအဲ့ဒီဆိုးရိမ်မှုကလည်းရှိသေးတယ်တကယ်လက်တွေမှလည်းလူတွေကတယောက်တယောက်မတွေ့ကြဘူးပေါ့နော်အဲ့ဒီအတန်ကလည်းခံရပြီပေါ့နော် အဓိကတော့ဘာလို့ဆိုအဲ့ဒါလေးကိုနားလေပြီးပို့နားလေတဲ့ခါကျလို့ရှိရင်အချက်စတာလို့လို့ရတယ်ဆရာဒါမျိုးကဒါဖြစ်တယ်ဆိုတာဒီယောဂနဲ့ဒီအချိန်မှာဒါနောမယ်ပြီးတော့ဒီလူတိုင်းဖြစ်မှာပဲအဲ့ဒါကိုသိသွားပြီဆိုအဲ့ဒါကိုကြော်တော့ကွာဖြတ်သားမယ်ဆိုရင်ကိုအဲ့ဒါကို စက်တောင်းတာတာလို့လို့ရတယ်နာတာတော့လက်ခံရတော့ပါပဲတစ်ချိန်ကျတော့ကြောက်သွားမယ်ဆိုပြလက်ခံလိုက်ခြင်းအပြင်ကိုယ်မှာပူပန်တော့ကကြောက်သွားတယ်အဲ့တော့ acceptance therapy လို့ခေါ်တာပေါ့နော်ဟုတ်ကဲ့နောက်ရောဒီဖြေပြနိုင်တာကော်ဂနီတစ်သက်ပြီးဆိုတာကိုယ်စိတ်မှာရှိတဲ့တွေးတာခေါ်တာကိုပြန်ပြောင်းပြေးတာပေါ့ကျွန်တော်ဒီမှာတော့ ออโตเมติกลีเปลี่ยนตวยတာပေါ့လေဒါဖြစ်လို့ဆိုတော့ငါတို့လူတွေကတော့ရှောင်တော့မှာပဲအမှန်ကတကယ်ရှောင်ကြီးမှရှောင်တယ်ဒါပေမဲ့ကိုယ်စိတ်ထဲမှာကသူတို့ငါရှောင်တော့မှာပဲလို့စဉ်းစားမိနေတာတကယ်နဲ့ကိုယ်စိတ်ကကြပါတယ်အဲ့ဒီအတွေးလေးကိုပြန်ပြီးတော့ပြင်ပေးတာပေါ့လေကိုယ်ကတော့ကိုသတိချက်ပြီးတော့ပြန်တွေးရမယ်တကယ်ရောရှောင်တဲ့လူရှိသလားမလာနိုင်ဘူးလို့ပြောတဲ့လူရှိသလားသူကလာဖို့ကြိုးစ ကိုခံစားချက်ကလည်းကြောင်းလာတယ်ကိုရဲ့ behavior လည်းကြောင်းလာတယ်က အဲ့တော့ cognitive behavior therapy လို့ခေါ်ပါတယ်။
ဟုတ်ကဲ့ကိုယ့်ရဲ့ဒီကြည့်မှုလောက်ဆောင်မှုလေးကြောင်းလာတော့ဆရာနော်
။ဟုတ်ကဲ့ပြန်ပြောတဲ့ခါကျတော့ psychologist တွေရှိပါတယ်သူတို့လုပ်ပေးတယ်လေ။မိတ်ဆွေပုံစံရတဲ့အဲ့ဘက်ကိုနည်းနည်းလေးအားဆက်ပြီးတော့ပြောပြလို့ရတယ်။ကိုယ့်နဲ့ကိုယ်နဲ့ကိုယ့်အတွေးကိုကိုယ်ပြန်ပြီးကြောင်းလို့ရတယ်ပေါ့နော်။ဒါလို့ဖြစ်ပြီးတော့ဒီအတွေးကတော့ negative ဖြစ်တယ
်။အဆိုးမြင်လာတော့ဆရာနော်
။ဟုတ်ကဲ့အဲ့ဒါအဆိုးမြင်တဲ့ဟာဒီအတွေးကြောင့်ကိုယ်ကအဲ့ထက်မှကိုယ်ကမျောပါပေါ့လား။အဲ့ဒါကိုပြန်ပြီးတွန်းဆန်ပြီးတော့အဆိုးမြင်တဲ့ဟာဒီပြန်ထွက်လာအောင် positivity ရအောင်ကောင်းမဲ့အချက်လေးတွေကိုယ့်အနေကိုပြန်ပြီးချင်းစားတယ်။မိသားစုကလည်းအဲ့ဒီကနေပြီးတော့ပံ့ပိုးပေးဖို့လိုပါတယ်
။ဟုတ်ကဲ့ဆရာ။နောက်ထပ်ရောဒီစိတ်အပြောင်းလဲလုပ်ဖို့လိုတာ
။နောက်တစ်ခုကအဲ့ cognitive behavior therapy လို့ရင်းနေတယ်။တကယ်ကြီးကျယ်တဲ့ PTSD ဆိုပြီး trauma ကြီးอ่ะကိုယ်မကြောက်နိုင်ဘူးဆိုတော့ဒါဝင်ပဲကြောက်ကြံ့ပြီးတော့အဲ့ဒီတစ်ခုသူ့ရဲ့လက္ခဏာတစ်ခုက flashback လို့ခေါ်တယ်ဆိုတာ။ကိုယ်ခံစားရတဲ့တေလူမျိုးပါဖြစ်တဲ့အတွေ့အကြုံကြီးကကြီးမားလုံးအကြီးရောကိုယ်ခေါင်းထဲကအရေးပုံရိပ်ကမထွက်တော့ဘူး။တခါကြီးကျတော့သူကအပြန်ပြန်တလဲလဲပြန်ပြန်လာတယ်။ဥပမာဆိုတော့ကိုဖြစ်တဲ့ချိန်တုန်းကအဆေးဝင်ပြေးတယ်အထက်လည်းဝင်လို့မရဘူးအဒုက္ခပဲဒီချိန်မှာတော့အောက်ဆီဂျင်လည်းမရှိတော့ဒါမှပြေတော့မလားပေါ့နော်အဲအဲ့လိုအတွေးရဟာခြောက်ခြားတဲ့ဟာကြီးကကိုမကြမ်းနေပဲနေကောင်းနေပြီးဖြစ်ပေါ်ညာလေးပဲအပြင်မှန်တလဲနဲ့ကိုပုံရိပ်ပြင်မှန်လာတတ်တယ်နောက်တစ်ခါ trauma ရဲ့အတိတ်တွေဟာ time space တော့မရှိဘူးခရာလုံခဲ့တဲ့6ဘက်ကထိနေတဲ့ဆက်လမ်းလေးအခုက6ဘက်ကြာသွားပြီနေကောင်းတာလည်းနှစ်ပတ်သုံးပတ်ရှိနေပြီဆိုအဲ့တက်တာဟိုခုနဖြစ်ခဲ့တဲ့ဟာကြီးကကိုနဲ့ပတ်သက်တော့ဒါပေမဲ့အဲ့ trauma ပုံရိပ်ပြန်ဝင်တဲ့ခါမှာtime speed ဖြစ်တော့အခုခံစားလို့ခံစားရတယ်အဲ့ဒါလေးသိဖို့လိုတယ်အဲ့ဒီဟာကိုပြန်ပြီးတွန်းလာဘူးကကိုကပြန်ပြီးတတိယပြထားရမှာပေါ့လေကိုကဖြစ်ခဲ့တော့ကတော့ဟုတ်တယ်တကယ်ကိုတည်တူတော့ဖြစ်ခဲ့တယ်ဆရာဝန်နဲ့ကြည့်သူကြောင့်ကုသမှုဘယ်လိုခံရလို့မိစေပုံစံကဘယ်လိုလုပ်ပြီးလို့အောက်ဆီဂျင်ကဘယ်လိုရလို့ဒါပြန်ကောင်းသွားပြီအဲ့တော့ဟိုအချိန်တော့ကနေအခုချိန်ကမတူတော့ဘူးဆိုတော့ကိုကလည်းကိုပြန်တတိပေးရမယ်အဲ့လိုကိုဗစ်ဖြစ်လို့ထုံမရပါလေဆိုပါတော့အဲ့ထုံမကိုကြည့်ကြအောင်လုပ်တာအခုချိန်မှာလုပ်တာအကောင်းဆုံးပဲပြန်နေကောင်းလာတဲ့ချိန်မှာကိုမိစေကိုပြောပြတာလို့တချို့ကလည်းထင်တယ်လေဒါကိုဒီမှာတော့ပြောရင်ဒီမှာလည်းအနောက်ချက်ဖြစ်နေတယ်နံပါတ်1နံပါတ်2ကပြောချင်တဲ့စိတ်လည်းမရှိဘူးဆက်တာကြောက်တာလည်းရှိတာပေါ့အဲနားထောက်တဲ့လူကလည်းမမေးရဘူးမေးလိုက်ရင်ပို့ဆိုးသွားမှာလားပေါ့ပို့ရခံစားသွားမှာလားအဲ့ဟာမှကျွန်တော်လူတွေကိုလည်းနားလေသဘောပေါက်စေချင်တာဒါလေးကိုထင်ချင်းသေးသေးနဲ့ပြောနေတဲ့အနေအထားဖြစ်အောင်ဖန်တီးပြရမှာပေါ့နော်ဒါကျွန်တော်ဆိုက်ကိုသီရပီနည်းပဲကောင်ဆယ်လင်းတော့ရင်အဲ့လိုလုပ်လို့ရှိရင်အဲ့ချိန်မှာကြီးကျက်သွားတယ်အဲ့ဒီမှာကြီးကျက်သွားရင်နောက်ပိုင်းကနောက်ကမလိုက်တော့ဘူးပေါ့နော်အဲ့တော့အဲ့ဒါလေးမရှိဘူးဆိုတော့ကိုယ့်အနေကိုသတိတရားရှိပြီးတော့သတိချက်ပြီးတော့အဲ့ဒီတော့ဖြစ်ခဲ့တဲ့ဥစ္စာကအဲ့ဒီတော့တော့ဖြစ်ခဲ့တာပဲအခုချိန်က I'm out of the wood ပေါ့နော်ငါအပြေထွက်လာပြီအခုချိန်ကပြန်ပြေးကောင်းမှုကအကျိုးစားတော့မယ်ကိုယ်ကလည်းမပတ်သက်ပြီးကိုယ့်မှာရှိတဲ့စိတ်ကိုတိုင်းကြပြီးတော့ဖွဲ့ထုတ်ရတာ
ဟုတ်ကဲ့စိတ်ကိုဒီကပစ္စုပန်ကိုရအောင်လက်ရှိချိန်ကိုရအောင်ပြန်ဆွဲယူတာပါဆရာနော
်ဟုတ်အဲ့ဒါအမှန်ပစ္စုပန်နဲ့လက်ရှိဆိုအမှန်ပါပဲအဲ့ဒါကိုကျွန်တော်တို့နောက်အင်းနေစကားနဲ့ပြောရင် mindfulness ဆိုခေါ်တာပေါ့ကျွန်တော်တရားရှင်းတယ်ဘူးဆိုကောင်းအောင်သိပါတယ်ပစ္စုပန်ကိုပရိချက်ပြောဆိုအခုဖြစ်နေတာပေါ့လေဟိုနောက်ကဖြစ်ကြတာလည်းမဆိုင်တော့ဘူးရှေ့ဖြစ်မှလည်းကိုယ်ကစိုးရိမ်တယ်သူကများသောဖြစ်သွား anticipatory anxiety ဆိုတာခဏကောင်းပြီမဲ့လက်ချာကြီးမတ်တာအသက်ရှိမှကြက်လာဦးမလားဆိုကြောက်တာပေါ့အဲ့တော့အဲ့ဒါကိုကိုယ်ကဖြတ်တယ်ပြောခဏဟာကိုပဲအာရုံစိုက်တာကို mindfulness လို့ခေါ်တယ်အဲ့ဒီနည်းလေးတွေသုံးလို့ရှင်တော့ anxiety နည်းနည်းကျော်သွားမယ်အိတ်တာဟာပြတ်သားလာမယ
်ဟုတ်ကဲ့နောက်ရောအရေးပါတာ
အဲ့လိုကိုဗစ်မှာအိတ်မတော်တဲ့လူတွေကအိတ်တာအင်မတာအရေးကြီးတဲ့စိတ်ပဲကိုအိတ်ရေးပြတ်ပြီဆိုရင်စိတ်ကကြာလာတယ်မုကကြာလာတယ်ကျိုးစလို့စေမူတာ irritable ဖြစ်လာတယ် anger outburst တွေကစိတ်ကြဆိုးတာဖြစ်တာအဲ့ဒါမူနဲ့အဲ့လိုဆက်သွယ်နေတယ်အိတ်တာနဲ့အချို့ကြတော့လေငကူကအခံရှိတယ်တော့ကြီးကျယ်တဲ့ကိုဗစ်လိုဟာရဲ့ impact ကြီးကျယ်တဲ့အတွက်ကြောင့်ခန္ဓာကိုယ်ပျက်စီးသည့်အထိခြောက်ခြားသွားတယ်ဆိုရင်အဲ့ဒီဟာကြောင့်ပဲ depression ဆိုတဲ့စိတ်ကြယောဂကြီးကစပြီးဝင်လာတယ်ခင်ဗျအဲ့ဒါ clinical depression ယောဂဖြစ်တယ်ပေါ့လေသာမန် depression ကတော့စိတ်ညစ်တာကတော့ reactive depression ခုက counseling တော့ရင်ပါရင်းတယ်နော်နောက်လည်းအခြေတိုင်ရင်တော့ပြန်ကောင်းလာတယ်ဒါပေမဲ့တချို့အခန်းရှိကတူကအဲ့ on top of that စိတ်တက်ကြတဲ့ယောဂကြီး major depression ဆိုတော့ဝင်သွားတယ်အဲ့ဒါကိုလည်းသတိချဖို့လိုပါတယ်။ဘာလို့ major depression ဖြစ်သွားပြီဆိုလို့ရှိရင်အစာမစားနိုင်ဘူး weight တွေကျလာမယ်ခုနဖြစ်တာတည်းပို့ပြီးတော့ဆိုးသွားတာပေါ့နော်ဟိုအတွေးခေါ်တွေပါလာမယ် negative ဖြစ်လာမယ်လူတွေမတွေးကြတော့ဘူးအဲ့ဒီကနေအရှိအဟုန်နဲ့သူကပို့ပြီးတော့ဆိုးလာပြီးတော့တချို့ဆိုရင်ဒီဘောကနေတော့မထူးတော့ပါဘူးနောက်ထပ်ပေါ်ရှာတော့ပြီဆိုပြီးတော့ suicide တဲ့ thought တွေပေါ်လာရင်ရှိအဲ့ suicide thought ကိုကျွန်တော်မကာကွယ်နိုင်ဘူးဆိုရင်ကိုယ့်ဘက်ကိုလုံးချတဲ့အဖြစ်ဖြစ်နိုင်တယ်အဲ့တော့ depression ဆိုတဲ့စိတ်တက်ကြတဲ့ယောဂကြီးကကုသလို့ရတဲ့ယောဂဖြစ်တယ်ဆိုတာသိဖို့ကဘယ်ရှိမှတတာဖြစ်နေပြီဆိုတော့တက်ကြောနေတူကသိဖို့လိုတယ်ကိုယ့်အနေကိုလည်းကိုယ်ကသတိချဖို့လိုတယ်ဖြစ်ရင်ခုန antidepressant ဆေးတွေကို A4 လောက်တည်းပဲနည်းနည်းလေးပေးတဲ့ဆေးကိုပဲ effective ဖြစ်အောင်လိုအပ်တယ်လို့ပေါ့လေဆရာဝေကပေးတတ်တယ်ပေါ့နော်6လတော့7လတော့တော့အဲ့ဒါဆို depression ကာကွယ်လို့ရတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာ VOA ကထုတ်လွှင့်ပြီးသမျှအစီအစဉ်နေနဲ့ပတ်သက်လို့
burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာလည်းလာရောက်ဖတ်ရှုနားဆင်နိုင်ပါတယ်ခင်ဗျာ။အခုတခါတော့ထိုင်းအခြေစိုက် Fever Wine တော်သားတွေစုစည်းတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီ။
စင်တင်ဆက်သွားမယ်တန်ရင်တင်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါနေဆက်ဒေသတိုင်းသားတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်မှာစစ်ကောင်စီတပ်စခန်းတွေကိုချင်းလူထုကာကွယ်ရေးတပ်နဲ့ချင်းမျိုးသားတပ်မတော်ပူးပေါင်းတပ်တို့ကနေဇက်တိုက်သိမ်းပိုက်နေပါတယ်။ရှမ်းပြည်မှာတော့ရှမ်းလက်နက်ကင်တပ်နှစ်ခုကအချင်းချင်းတိုက်ခိုက်လို့ရွယ်လင်ခရိုင်ကကြေးလက်ရွာသားတဦးကြီးထိမှန်သေဆုံးပြီးတော့ရွာသူရွာသားထောင်ခန်းလောက်ကနေရက်ကနေဆုံးခွာနေရပါတယ်
။ဒီမှာကနောင်ဟောင်းမှာင်းသတင်းတွေကိုစိုက်မုံနဲ့အတူတင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်ထန်တလန်မြို့ဝန်သူရွာကစစ်ကောင်စီတပ်စခန်းတစ်ခုကိုချင်းပြည်သူ့ကာကွယ်ရေးအဖွဲ့ CDF ဆိုဖယ်နဲ့ချင်းအမျိုးသားတပ် CNA တို့ပူးပေါင်းအဖွဲ့ကသိမ်းပိုက်ပြီးမိရှို့ဖျက်ဆီးခဲ့ပါတယ်။အောက်တိုဘာလ3ရက်နေ့ကသိမ်းပိုက်ပြီးမိရှို့လိုက်တာလို့ CDF ဆိုဖယ်ကသတင်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီတပ်စခန်းဟာထန်တလန်မြို့ကနေ45မိုင်လောက်ဝေးပါတယ်။အဲ့ဒီတပ်စခန်းမှာရှိတဲ့စစ်ကောင်စီတပ်သားတွေကိုတော့စက်တင်ဘာလ30ရက်နေ့မနေ့ပိုင်းကရဟတ်ရင်နဲ့လာရောက်ခေါ်ဆောင်သွားခဲ့တာဖြစ်ပါတယ်။စက်တင်ဘာလ7ရက်နေ့တုန်းကလည်းချင်းပြည်နယ်ထန်တလန်မြို့နယ်အိန္ဒိယမြန်မာနယ်စပ်လုံလဲကျေးရွာမှာရှိတဲ့စစ်ကောင်စီတပ်စခန်းကိုချင်းအမျိုးသားတပ်မတော် CNA CDF ပူးပေါင်းတပ်ကသိမ်းပိုက်လိုက်ပြီးအဲ့ဒီစခန်းသိမ်းတိုက်ပွဲမှာစစ်ကောင်စီတပ်သား12ဦးသေဆုံးခဲ့တယ်လို့လည်း CDF ကထုတ်ပြန်ထားပါတယ်
ကရင်ပြည်နယ်လိုင်းပွဲမြုပ်နယ်ကျေးရွာတချို့မှာရဲရွာလုံးခြုံရဲအတွက်ဒေသခံတွေစစ်တင်တန်းတက်ဖို့ကရင်ပြည်နယ်နယ်ခြားစောင့်တပ် PGF ကရွာသူရွာသားတွေကိုလိုက်လံဖိအားပေးနေပါတယ်။အောက်တိုဘာလ4ရက်နေ့ကစစ်တင်တန်းတက်ဖို့လိုင်းပွဲမြုပ်နယ်မှာရှိတဲ့ကြုံပကိုကော့စွန်ပေါင်းအုံနှပင်နဲ့အနိနာကျေးရွာချို့ဒေသခံတွေကို PGF တပ်ရင်းအမှတ်1311ကနေဆင့်ဆိုခဲ့တာပါ။စစ်တင်တန်းတက်ဖို့ PGF ကနေစီယုံပြောဆိုတာရှိပေမဲ့တဲရောက်တဲ့သူမရှိတာကြောင့်မဲနိုင်စနစ်နဲ့လှုပ်ဖို့မှတ်ပုံတင်မရှိသေးတဲ့လူတွေအနေနဲ့လည်းမှတ်ပုံတင်လုပ်ပြီးလိလတ်နေတဲ့ကျေးရွာအုပ်ချုပ်ရေးမှူးနေရာမှာဝင်ရောက်အရွေးခံဖို့ PGF ဘက်ကပြောဆိုတာတွေလည်းရှိပါတယ်။
ရခိုင်ပြည်မောင်တော်မြို့နယ်မြောက်ပိုင်းကကျေးရွာတချို့ကိုအရက်ဘီယာကော်ဖီမစ်နဲ့ဓာတ်မြောစာအပါအဝင်အဝတ်အထည်တဲယိုခွင့်တွေကိုမြန်မာနယ်ခြားစောင့်တပ်ဖွဲ့ကကန့်တတ်လိုက်ပါတယ်။စက်တင်ဘာလနောက်ပိုင်းကစပြီးကနေ့အထိကန့်တတ်ထားတာပါ။အခုလိုကန့်တတ်ခံနေရတဲ့ကျေးရွာတွေကတော့တစ်တုံးနားခွားစုံ၊တောင်ပြူ၊နတာတောင်နဲ့ကျိန်ချောင်းစတဲ့ကျေးရွာတွေအပါအဝင်ကျေးရွာပေါင်း40ခန်းရှိပြီးစက်တင်ဘာလကလေးကကန့်တတ်နေတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။အဲဒီလိုကန့်တတ်ထားတာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမတင်ဖို့စီလိုလို့ကန့်တတ်တာလို့အာဏာပိုင်တွေကဆိုပေမဲ့ AA ကိုမထောက်ပံ့နိုင်အောင်ကန့်တတ်တာလည်းဖြစ်နိုင်တယ်လို့နိုင်ငံရေးအကဲခတ်တွေပြောဆိုပါတယ်အဓိကအခက်ခဲနဲ့ရင်ဆိုင်နေကြရတာကတော့မောင်တော်တရားခံတွေပဲဖြစ်တယ်လို့လည်းသိရပါတယ
်မွန်ပြည်နယ်မှုတုံမြုပ်နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဂျေးရွာဥက္ကဋ္ဌဦးဝင်းခေါ်အဝင်းကိုဖမ်းဖို့သူ့ရဲ့သားနဲ့စနီးကိုများခေါ်ပြီးအာဏာတိမ်စစ်တပ်ကဖမ်းဆီးလိုက်ပါတယ်အောက်တိုဘာလ4ရက်နေ့ကစနီးနဲ့သားနှစ်ဦးကထောက်ခံစာလာလို့စဉ်ကြီးရွာအာနာပိုင်ရေစစ်တပ်တို့ကဖမ်းဆီးလိုက်တာပါအဲ့ဒီကနေသူ့ရဲ့သားနဲ့စနီးကိုဖုံးခေါ်စေပြီးအိမ်ပြန်ရောက်စင် NLD ပါတီရဲ့ဤပတော်ကြီးရွာဥက္ကဋ္ဌဦးဝင်းကိုရဲနဲ့စစ်သားတို့ကစောင့်ကြိုဖမ်းဆီးလိုက်တာဖြစ်ပါတယ်စစ်ကောင်စီရွေးချယ်ခန့်အပ်ထားတဲ့ဤပတော်ကြီးရွာအုပ်ချုပ်ရေးမှူးနိုင်မန်းကိုပြီးခဲ့တဲ့ဇူလိုင်လ30ရက်နေ့ကလှုပ်ကြံတပ်ဖြတ်ခံလိုက်ရတဲ့အမှုမှာဦးဝင်းပါဝင်ပတ်သက်မှုရှိတယ်ဆိုတဲ့ဆွဆွဲချက်ကြောင့်အဲ့ဒီကလေးကဦးဝင်းမိသားစုတောထဲမှာပုန်းရှောင်လာရတာအခုဖမ်းဆီးခံရတဲ့အချိန်ထိပါပဲ
။ရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်မိုင်းကန်မြို့နယ်အတွင်းမှာ RCSS နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင် SSPP တို့ကြားတိုက်ပွဲကြောင့်ရွာသား၄ဦးလက်နက်ကြီးကြီးစထိမှန်ဒဏ်ရာရခဲ့ပြီးတဦးသေဆုံးခဲ့ပါတယ်။အော်တိုဘားလ၄ရက်နေ့ညနေပိုင်းကတိုက်ပွဲဖြစ်ပွားခဲ့ကြရမှာပန်ကေတုအုပ်စုကုန်းပေါရွာထဲကိုလက်နက်ကြီးကျခဲ့တာဖြစ်ပါတယ်။တိုက်ပွဲကြောင့်ရွာသား၈ရကြောနေရကနေညတွင်ချင်းစွန့်ခွာကြရပြီးကြီစာထိမှန်တန်ရရတဲ့စိုက်လွေနဲ့ဇနီးသားသမီးတွေကိုတော့ပရဟိတအဖွဲ့ကမိုင်းကင်စည်းရုံကိုပို့ဆောင်ဈေးကုပေးခဲ့ပါတယ်တန်ရပြင်းထန်တဲ့အသက်30နှစ်အရွယ်စ
ไซลุยกันรอเอาดูปลาง่ายนี่มามันไก่สีออกมาเป็นตีส่งตัวเข้าไปและชิมารอใต้ปวยจาวเนี่ยกันนี่ส่งความตีช่างเข้าไปมันไก่มีเนื้อเกะยัวตาต้องทำเราชิเดลูซึ่งช่างกุญย์ปีนี่ได้ลุชิ่งพอริสิกะตีเข้าไ
ปปกติยังเลี้ยงเขียนดึงกันเจียวอุสุดคู่กุลุงเนี่ยยอดตรงเสียสีเปรพสิกังสีตะกะสินสุนีเดลุยังเลี้ยงเขียนกันเด็ดขันด้วยเนี่ยเขียนอยู่เป็กกับเจ้าไปปกติยังเลี้ยงเขียนชิ水晶蒙有呢，专家只要欧苏的嘛，现在这家看路眼的个北坡石岗石碑个表述拿来，路这家看那个表白嘞。杨丽萍看样是这家看金龙木派是大文西州的乌家蒙得大，那当官欧苏呢水晶碑参加来当苏木西里的路表白嘞，大兵十点把那东家嘞，昨天有那个因在他们用奥普拉呢。ตราจูเจียอุสุเทวินยาวปีเจียอุสุตะคู่ลู่ยาวตรงเสไปพูมาเปยินไล่หลังพันอยู่เมลุเลยยาตุยาตาฤกุเชิงชาวได้จองเกียนอยู่เป็กกะทบเปลี่ยนท้าบาเ
รอคุตะเด็นลวาฤกุเสล็ดเต็นเสร็จปีตัวมาบาระไคพีเนญะอูขยายจောက်ตอญุเนกะยาตา18อูเปี่ยวซงปีลูเนเอ็ง130จอมีชุคันเกยาเดเจมะจียาตาฤนี่แยกแยะในบุอสุยากว่าคุณยิ่งต้องขังแก่ไปแม่แต่ตรงเดียวต้องแก่มุมชีเดียวด้วยคู่เชิงที่นี่แยกแบบแยะในดีบ่าวตรงนี่แยกแยะบุปลุงยุคแค่แค่เรื่องชีเดียวเลยสุรากรอมาเอกันในสุสีเต็มเสร็จชาวบ้าน
ตามมาเจียวดูมีตั้งมีดูกันตัวยามาแยะในเดียวข้าแค่เรื่องกูใครบ้านเนี่ยคู่รูปเยอะบ้าง
แต่พวกเขาที่เราสบายยาตอนที่มาได้เป็นเลยกันแต่พวกเขาแค่ตอนที่พ่อแม่มาตั้งรอเสด็จตัวชินิลุจะมารวมมาเปลี่ยนเพื่อบุจำตอนแรกเองวินิยาริมชีบุสาวนี้ตัวเล็มยาสวาแค่แค่ชีบาร์เลย
น่าท้องนั่นสิคุณนายแม่ลากาเจ้าตัวมีอยู่ในตามมาเจียวนิ่งไปวันจะมาใครจะตัวเองเนี่ยแต่พวกเด็กที่บ่อเด็กตัวรอลงจะทบเบี้ยแค่อาบีเดน่าวนี่เองเดียวจะมุ่งโชคแข่งทายาตัวรันนั่นสิเดี๋ยวลุงนี่เองเลยพัสดีแข่งแค่ยาดาบะปีนี้ตาวันชิวตัวเด็กคนนี้เปลี่ยนในวัวตัวนี่เองด้วยสาวเปรี้ยวนี่ลากาใส่ได้เปรี้ยวเพื่อเปรี้ยวเนี่ยใส่ได้กับแฟนสีตัวบีเปรี้ยวส่งเนี่ยเจียวตาจะเสียชัยวัวตัวมึงจะสู้เด็กคนจีนเนี่ยเอาลูกเปรี้ยวเปล่าวะช่างอาเชกุลนั่งแค่ได้เอบีลากาสายเต้าสุขเข้าใจบ้างเลยปีเป็นแม่เจ้าอเมียวเมียวเปียหนีเดี๋ยวตั้งมาเจ้าเสียรัวก็คุ้มลงมิ่งบาร์เลย
แต่ตัวเสียเป็นท่าต้องยินชีดีกูเชื่อที่กูตัวนี้ว่าชอบเป็นแม่ชอบเป็นแม่ชอบไปจะชอบดีมาเบลล่าเบลล่ามาชอบเป็นแม่บ่เออเมียวตั้งแต่กูเดี๋ยวว่าพิจิตรเนี่ยหัวลุลุดีลาลุลุกูน่าบ้าเลยกูจังเปียเมื่อกี้เขาอยากเทสต์ชีดอ่ะเขาจังเปียไอ้ลุงพ่อผมที่ดูดูแลยิ่งดีส่งไ
ปเสียดายเช่นเดียวกันลุงเอรีนะเจเนเดอร์สาวอุ้ยก็ไม่พิจารณาเอาทั้งที่เนี่ยบียอดรายเปลี่ยนพอตัวดีกว่าตาสีด้วยก็เลยเสียรัวก็คุ้มลูกสามหมื่นบาทเลย
โอเคที่เราดีกว่าเนี่ยแบบที่ว่าเลยสุดไม่เอ็นเดียสิ่งไม่เอ็นเดียอุตส่าห์จะจับได้ยอดรายที่จะเปลี่ยนตัวลูกสิ่งบ่ตัวจังเลยตัวยามาแค่อุ้ยเนี่ยมาตัวดูแลลูกยามาเลี้ยงลูกยามาดีกว่าลูกยามาบ่อารมณ์ยุ่งมาเลยสิเดี๋ยวนี้ผมว่าเทมาตอนนี้เรามาบอกตุลุกเจ็ดแสนสิ่งนี้ก็รู้ดูดูจะพันมาละสี่มาละแปดมาละอารมณ์ยุ่งเลยชอบไปดีกว่าเรื่องมือเลย
ราคาเป็นเนี่ยมาราคาแต่ตัวเองเนี่ยเนี่ยมาสุยาใส่ใจด้วยเจ้าหน้าจับที่พ่อเคยได้ไต้เว่ยเลยเจ้าราคาเป็นดูสิ่งนี้ชีบีเนี่ยเส้นขวาเคยจะยาบาร์เลยล่าสุดเช่นมาไต้เว่ยเลยมาชีดว่าเรียดตัวชุดตัวเนี่ยเปลี่ยนตัวจะบีพี่เป็นแม่เนี่ยมันเปลี่ยนในตัวเป็นท้องนั้นชีได้เป็นดูด้วยฮะใส่ไปเช่าสักแค่เรามาสิเนี่ยเสพบาร์เลย
สับปีรอคนสั่งงานในปีรอแม่ล่าแม่เสียงดูปีรังสุเนกูจูจูไล่จับเช็ดโลโก้เวกก็ยกกับเทนชูในบุเน่ทว่าเนี่ยจะยาชีสีเนี่ยจะยิ่งลงงานสิ่งเนกูตัวเมียสั่งยาในผู้ตัวอันที่ยัดตัดจังงานละจับทำมันดูไล่จ้าลูสังเกตุยัดจำรอกากวยอุจิโชยงะแสดงมาละนาวไม่งาทุบยันไล่เด็กบ่เนี่ยจะยิ่งพิเศษมาป่าวเนี่ยดูเลยใจนั้นข้างสั่งเนกับลูมีมาเลยมิกเลียมวันในสุสีเตสเปทาบาร์เ
อะคุณลูกพี่เอซี่จีน่าละฮะสุดท้ายก็ขณะนั้นลูกพี่เดินผิดไปบ้ามาทุ่มละบุลูกเคนยูกินยูดาซีอุนเปียกุยะบรูซโตนิกาคุณลูกพี่ว่าเ
ลยแต่ยี่ตัวขณะนั้นลูกจะกินสักวันน่าวิ่งบ้ามาเนี่ยเดินไปที่บ้านบ้ามาเนี่ยสูรพี่เขยจะเดินละจะรู้ว่ามันจะช้าไปเนี่ยจะดูแลลูกกันน่าวิ่งพี่เขยจะดูแลลูกกันทีนี้ไปจะรู้ดีมากวิ่งมาช้าเลยถ้าเราลูกจะรู้ยังไง
เอพี่เขยจะเดินลูกเดินสูระก้าวเนี่ยลักษณะเป็นลูกสูยาไปไหมยัตนาเรียชีกังจางยิงหัวพี่เจนนายเมเนยิงจางยิเสมาญาหูสุรามลเววุลูจีเอ็นซีพ่วยมาป่าวเองเทวเดปีทุกปีโอเคท่าอุกุกุจิวะคุลุสุวาเ
ลโอ้พี่เขาจะเสียยิบเลสุรายิบยาโรดาก้าวเนี่ยเล็กน้าบ่ดูดอโอเคยัตนาเรียจางยิงบ่เนาะกูชีกังนี่กูมาพี่เจนนายเมเนก้าวโอ้ยิงจางยิเสมาหูญาหูสุรา မလွယ်ဘူးလို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ်ဟို NCA မှာဆိုရင် NCA လက်မှတ်ထိုးပြီးတဲ့အခါမှာအဲ့ဒီ NCA ဂရီကဘုတ်တွေကိုချိုးဖောက်မှုရှိမရှိဆိုတာကိုစောင့်ကြည့်တယ်ကျွန်တော်မက်ကနီဇမ်ရှိတယ်ပေါ့နော
်စစ်ကောင်စီအနေနဲ့2008ခြေခံဥပဒေအတိုင်းနှစ်နှစ်အတွင်းမှာတည်ငြိမ်အေးချမ်းအောင်လုပ်ပြနေတာဖြစ်ပြီးလက်တွေ့ဖြစ်လာတာနဲ့တခြားစီပါလို့နိုင်ငံရေးလိလလို့ဦးရထွန်းတိဘောကအခုလိုတုံ့တာပါတယ
်နောက်ရှိခြေခံဥပဒေအရဆိုရင်အဲ့ဒီဟာကိုသူကပထမတစ်နှစ်ပြီးရင်နောက်ထပ်6လ6လအဲတတန်းနှစ်ကြိမ်တိုးနိုင်ပြီးတော့နှစ်အတွင်းမှာအဲ့လိုတည်ငြိမ်အေးချမ်းအောင်လုပ်ပြီးတဲ့အခါကျတော့ပြန်အာမှာတမရကိုသူတို့ပြောပြောနေတဲ့အနောက်ရှိခြေခံဥပဒေအရအဲ့လိုဆိုတဲ့အခါကျတော့ဒီကာလမှာကတော့အဲ့ဒီခုနပြောထားတဲ့ပေးထားတဲ့တည်ငြိမ်ရေးကိစ္စကိုပဲလောက်ရမှာပေါ့လက်တွေဖြစ်လာတာကတော့တိုင်းပြည်ဒီမငိမ့်မချမ်းဖြစ်လာတာကအာနာသိမ်းအဲ့လိုအာနာသိမ်းလိုက်တာပေါ့ဗျာဒီဘွာလာတည့်ရက်နေ့နောက်ပိုင်းမှာပို့ဟိုဆိုးလာတာပေါ့အစောကတည်းကအဲ့ဒီလိုအာနာသိမ်းတဲ့ကိစ္စမလုတ်ခဲ့ဘူးဆိုရင်တော့ဒီဟာကပေါ်လာကြအကြောင်းမရှိဘူးလို့ကျွန်တော်ကတော့သုံးသပ်ပါတယ
်အဖြစ်ရက်ကာလကိုအခုအောက်တိုဘာလ၁ရက်နေ့ကနေ2022ခုနှစ်ဖေဖော်ဝါရီလ28ရက်နေ့အထိ9လကြာထပ်မံတိုးမြှင့်အပြည့်အဆိုင်ပေးတယ်လို့ဆိုထားပေမဲ့စစ်ကောင်စီရဲ့ကာကွယ်ရေးနဲ့အောက်ချုပ်မှုဆိုင်ရာကိစ္စရပ်တွေအပြင်လုံခြုံရေးနဲ့အောက်ချုပ်ရေးရန်ရားတွေကိုနှောက်ယှက်ထိခါတိုက်ခိုက်ခြင်းမှာအပသမတော်ရဲ့စီရေးနှောက်ယှက်မှုကိုရပ်ဆိုင်ပေးမယ်လို့ထောက်ပြန်ချက်မှာဖော်ပြထားပါတယ်ရှင
်အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
မွန်ပြည်နယ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကြေးရွာဥက္ကဋ္ဌတဦးကိုဖမ်းဖို့တားနဲ့ဇနီးကိုအရင်များခေါ်ဖမ်းဆီးလိုက်ပါတယ်။ရှမ်းပြည်မှာတော့ရှားလက်နက်ကင်တပ်နှစ်ခုကအချင်းချင်းတက်ခိုက်လို့လွယ်လင်ခရိုင်ကကြေးလက်ရွာသားတဦးကြီးစားထိမှန်တေဆုံးပြီးရွာသူရွာသားထောင်ကနန်းနေရာကနေစွန့်ခွာနေကြရပါတယ်
။တော်ရရှိတဲ့အခုနားဆင်နေကြတာကတော့နေဆက်ဒီတာကတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောပဲဖြစ်ပါတယ်။သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျမကအမီပ
ါတိုင်းခြေဆိုင်ဖီဘာဝိုင်းတော်သားတွေစုစည်းတင်ဆက်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာကျွန်တော်တို့ VOA ရထုတ်လွှင့်တဲ့အစီအစဉ်နေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ VOA မှာတည်သချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားမဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာဒီကနေ့ည VOA အစီအစဉ်လေးကိုည9နိုင်နေ10နိုင်အထိတင်ဆက်တဲ့အခါမှာတော့အမျိုးသမီးကန္တာသိပ္ပံနဲ့နီးပညာနဲ့တုဒ္ဒဆုံနဲ့အမေရိကန်တခွင်အစီအစဉ်လေးကိုနားဆင်ရဖို့ရှိပါတယ်အခုတော့သတင်းအချင်းချုပ်ကိုဒေါက်ကင်မျိုးသက်ကပြောပြပေးပါအောင်ခင်ဗျာ
ချင်းနစ်ကုံလောက်မှာကမ္ဘာလူဦးရေ40ရာခိုင်နှုန်းမှာ COVID-19 ကာဝယ်ဆေးထိုးပြီးတာဖြစ်စေဖို့နဲ့လာမယ့်နှစ်လယ်လောက်မှာတော့ကမ္ဘာတစ်လုံးမှာရာခိုင်နှုန်း80လောက်အထိကာဝယ်ဆေးထိုးပြီးတာဖြစ်စေဖို့အတွက်ကုလသမဂ္ဂကရည်မှန်းထားတယ်လို့ကုလအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်။အခုချိန်မှာကာဝယ်ဆေးထုတ်လုပ်မှုကတစ်လကို3000အလုံးရေပေါင်း 1.5 ဘီလီယံလောက်ထုတ်နိုင်တဲ့အတွက်ဒီနှစ်ကုန်လောက်မှာဆိုနိုင်ငံအားလုံးမှာရှိတဲ့လူဦးရေ40ရာခိုင်နှုန်းကိုဆေးထိုးပေးနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲ Tedros Ghebreyesus ကတော့အခုချိန်ထိကမ္ဘာတစ်လွှာကိုဗစ်ကာဝယ်ဆေးအလုံးရေ 6.5 ဘီလီယံလောက်ဖြန့်ဖြူးပေးခဲ့ပြီဖြစ်ကြောင်းပြောပါတယ်။အိန္ဒိယဆေးကုမ္ပဏီ Serum Institute ကမြန်မာ၊နီပေါနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကကိုရိုနာဗိုင်းရပ်စ်ကရောဂါတိုက်ဖျက်ရေးအတွက် Covishield ဆေးအလုံးပေါင်း1,000,000ပေးဖို့ရှိတယ်လို့အိန္ဒိယသတင်းနဲ့မှာဖော်ပြပါတယ်။လက်ရှိချိန်ထိဒီဆေးကုမ္ပဏီကလည်းတင်ပို့ပေးနေတဲ့ Covishield COVID-19 ကာဝယ်ဆေးကအလုံးပေါင်းတန်း980ရှိပြီဖြစ်ပြီးအောက်တိုဘာလထဲမှာဆေးလုံးရေတန်ပေါင်း215တန်းလောက်တင်ပို့ပေးနိုင်မှုရထားတယ်လို့လည်းပြောပါတယ်။ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှောင်းတန်းတို့ပေါ်မှာတရားဆက်ဆိုထားတဲ့အမှုတွေအတွက်နောက်ရုံးချင်းမှာအင်္ဂလိပ်မြန်မာဘာသာပြန်ထောက်ဝင်မပြုဘူးလို့ကျေးဇူးပေးနေမှာတရားရုံးတော်ကအမိန့်ထုတ်ပြန်လိုက်ပါတယ်။ရှောင်းတနာနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပါဝင်9ဦးပေါ်မှာနိုင်ငံတော်လျှို့ဝှက်ချက်အုပ်ပြေပုံမှန်3-1ခန့်ငွေနဲ့ဆွဲချက်တင်ထားတာကိုကျေးဇူးပြုနေနေပြည်တော်အထူးတရားရုံးကြားနာအချိန်မှာအခုလိုအမိန့်ထုတ်ပြန်တာဖြစ်တယ်လို့သူရှိနေကပြောပါတယ်။တရုတ်ကနေတိုက်ခိုက်လာမယ်ဆိုရင်အသင့်ရှိအောင်ထိုင်ဝမ်တပ်ဖွဲ့တွေကိုလျှို့ဝှက်လေ့ကျင့်ပေးဖို့အမေရိကန်တပ်တွေထိုင်ဝမ်ကိုရောက်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းညို့ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါဒီကနေ့မနေ့တည်းအစီအစဉ်ထုတ်လို့ရမှုတွေကတော့ကိုဇွန်မိုးကျော်နဲ့ကိုရဲမွန်တို့ဖြစ်ကြပါတယ်အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီခုတ်နဲ့ဒယ်ရက်စမစ်တို့ဖြစ်ကြပါတယ်
VOA ဒီကနေ့မနေ့ကအစီအစဉ်လေးကိုလိုင်းနိုမီတာ25 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ This program.